Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ25ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်။ကျမခင်ဗျူထွေးပါ။ NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့မနေ့ကမြန်မာရေးဆွေးနွေးတယ်လို့အမေရိကန်ငွေကြေးဌာနအတိုင်ပင်ခံ Derek Chole ကပြောပါရယ်။စစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုနိုင်ငံတကာကအာတူးပီနဲ့အညီကာကွယ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းကမနေ့ကအာတူးပီစီဝေးမှာထပ်မံတိုက်တွန်းပါရယ်။အမေရိကန်တရားရုံးချုပ်ကပယ်ဖျက်လိုက်တဲ့ဒေသဖြတ်ချခွင့်အခွင့်အရေးပြန်လည်ရရှိအောင်ကြိုးပမ်းကြရလိမ့်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူစနေညမှာသောရရှင်နေနားဆင်ရမယ်။အပတ်စဉ်ကဏ္ဍအစီအစဉ်တွေမှာတော့မြန်မာနိုင်ငံတဝန်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မှာနားဆင်ရမှာကပရိပခါတွေထဲမှာနေထိုင်နေရတဲ့ကရင်ပြည်သူတွေကိုစစ်တပ်နဲ့ BGF တွေကလူသားဒိုင်းဖြစ်နေအသုံးပြုပြီးတော့တိမ့်နဲ့ချီငွေညှစ်နေပါတယ်။
ပါရမတော်ကတော့ပေါ်တာထားခဲ့တဲ့အဲ့ဒါပေါ်တာထားတဲ့လူတို့တရားကိုပါရမတော်6ဆိုင်တောင်းတဲ့6ဆိုင်ကနေပြီးတော့ဘုတ်30ဆိုင်ဆိုင်တော့ဖြစ်ရောငွေတောင်းတဲ့လူတို့တွေကပြန်လို့လိုက်တယ်။ဒီပြန်လို့ပြန်လာပါဟုတ်ဘုတ်ဖတ်ထားတယ်
။ဒုတန်စီစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဒီမိုကရေစီလူခွင့်ရနဲ့ခေတ်ပြိုင်ကမ္ဘာသတင်းနောက်တစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာ1953ခုနှစ်ကစလို့ဖက်ဒရယ်အစိုးရကသတိသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကမနေ့ကပယ်ဖျက်လိုက်ပြီးခြင်းပါပဲ။သမ္မတဘိုင်ဒန်ကတဟာတိုင်းပြည်အတွက်စိတ်မကောင်းစရာနေ့တနေ့လို့ပြောဆိုလိုက်ပြီးတော့ဒီခွင့်ရပြန်လည်ရရှိအောင်ဆက်လက်တိုက်ပွဲဝင်သွားကြရမယ်အကြောင်းပြောပါရယ်
။ I will do all of my power to protect the woman's right in states where they will face the consequences of today's decision.
အခုဆုံးဖြတ်ချက်ရဲ့အကျိုးဆက်တွေကိုရင်ဆိုင်ကြရမယ့်ပြည်နယ်တွေကအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ကျွန်တော်လှုပ်ဆောင်နိုင်တဲ့အရာအားလုံးလုပ်သွားပါမယ်လို့သမ္မတဘိုင်ဒန်ကဒီမနေ့ကတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးတော့မကြခင်မှာပဲအင်ပီရိုမိတ်ကုန်းမှာပြောကြားသွားခဲ့တာပါအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဆုံးဖြတ်ခွင့်ကိုကာကွယ်ပေးနိုင်တဲ့ခေါင်းဆောင်တွေပို့ပြီးတော့ရွေးချယ်တင်ပြကြဖို့လည်းသမ္မတဘိုင်ဒန်ကတိုက်တွန်းပြောကြားခဲ့ပါတယ်သမ္မတဘိုင်ဒန်နဲ့ဒီမိုကရက်တစ်ပါတီဝင်တွေအနေနဲ့လာမယ့်နိုဝင်ဘာလထဲမှာကျင်းပဖို့ရှိနေတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတရားရုံးဆုံးဖြတ်ချက်အပေါ်မကျေနပ်မှုတွေကလည်းဒီမိုကရက်တစ်အတွက်ထောက်ခံမှုရဖို့ကြိုးစားလာနိုင်ပါတယ်။အမေရိကန်နိုင်ငံတဝက်နှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့သတိသားဖြတ်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်တုန်းကခန့်အပ်ခဲ့တဲ့တရားသူကြီး3ဦးအပါအဝင် Conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကမနေ့ကပြန်ရုပ်သိမ်းလိုက်တာကြောင့်နိုင်ငံတဝန်းကန့်ကွက်ဆန္ဒပြမှုတွေရှိလာတယ်လို့ဒီဆုံးဖြတ်ချက်ကိုထောက်ခံတဲ့သူတွေကလည်းအောက်မွေးခံနေကြပါတယ်ရှင်
။ဒီ American တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်အ ਨੇ ဆုံးပြည်နယ်73ခုမှာသတိသားဖြတ်ချခွင့်တာမြင့်တဲ့ဥပဒေကိုအသက်အသွင်းမှုရှိနေပါတယ်။ဖွဲ့စည်းပုံဆိုင်ရာအမျိုးသမီးအခွင့်အရေးအဖြစ်နှစ်ပေါင်း90နီးပါးအထိပေးအပ်ခဲ့တဲ့ဒီအခွင့်အရေးအရကိုဝင်သုံးလမကျော်ခင်တရီသားဖြတ်ချခွင့်ရှိခဲ့ရကနေအခုတော့တားမြစ်ခံရဖို့ဖြစ်လာတာပါ။သမိုင်းဝင် Roe v. Wade စီရင်ထုံးတဲ့ကိုဝင်ဖြတ်ချခွင့်ပေးလာခဲ့တာကို Conservative တရားသူကြီးတွေကြီးစိုးလာတဲ့တရားရုံးချုပ်ကမနေ့ကမပယ်ဖြတ်ခင်ကတည်းကပြည်내တချို့မှာအခုလိုတားမြစ်ဖို့အသက်သွင်းနိုင်တဲ့ဥပဒေတချို့ကိုနှစ်တွင်နဲ့ချီချမှတ်ထားကတချို့မှာတော့သိမကြခင်ကမှချမှတ်လာခဲ့တာပါ။ဒါကြောင့်တချို့ပြည်내တွေအနေနဲ့သူတို့ရဲ့ဒီဒေသတားမြစ်မှုဥပဒေတွေကိုချက်ချင်းအသက်သွင်းလိုက်လို့ရတယ်လို့တခြားပြည်내တွေမှာလည်းမကြခင်လိုက်လို့လာနိုင်ခြင်းရှိနေပါတယ်။အခုတရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်ဒေသဖြတ်ချခွင့်တားမြစ်ဖို့လက်တွေ့ချက်ချင်းအသက်သွင်းလိုက်နိုင်တဲ့ဥပဒေရှိထားပြီးသားပြည်내တွေကတော့ Arkansas, Idaho, Kentucky, Louisiana, Mississippi, Missouri, မြောက် Dakota, Oklahoma, Down Dakota, Tennessee, Texas, Utah နဲ့ Wyoming ပြည်내တွေဖြစ်ပါတယ်ခင်ဗျာ။
ဒီလဆော်ပိုင်းတော့ကရှေ့တောင်အာရှနိုင်ငံတချို့ကိုတွားရောက်ပြီးမြမရေးဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံ Derek Chole ကသူ့ခီးစဉ်အတွင်းဆွေးနွေးချက်တွေကို NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့မနေ့တုန်းကဆွေးနွေးခဲ့တဲ့အကြောင်းပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိလာဖို့နဲ့မြန်မာပြည်သူတွေအတွက် စီလုံးညီညွတ်ပြီးလွတ်လပ်သားရဝပြောတဲ့အနာဂတ်နိုင်ငံတစ်ခုဖြစ်လာအောင်ဝမ်းဝင်းကူညီဆောင်ရွက်နေတဲ့အမေရိကန်အစိုးရရဲ့အားထုတ်ကြိုးပမ်းမှုတွေနဲ့မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ NUG ဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တဲ့ဆိုတာကိုအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံရှိုလီကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာကနေတဆင့်ပြောဆိုထားတာပါ Mr. Shulia ဆိုလာ9ရက်နေ့ကနေ14ရက်နေ့အထိ Thai, Singapore, Brunei အပါအဝင်အာဆီယံနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင့်ထဲပေါ်နိုင်ဖို့ကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအဲ့ဒီအချိန်တုန်းကထုတ်ပြန်ခဲ့ပါတယ်ထိုင်းနိုင်ငံခီးစင်အတွင်းမှာတော့ထိုင်းပြည်မှာနေဆက်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလာဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပြီးအဲဒီမှာရှိတဲ့ဒုက္ခသည်တွေအပါအဝင်မြမရေးကိုကူညီဆောင်ရွက်ပေးနေကြတဲ့အဖွဲ့အစည်းတွေနဲ့ပါမစ္စတာရှိုလီတွေ့ဆုံခဲ့ပါတယ်ရှင်
။အာတူပီနဲ့မြမပြည်သူတွေကိုကာကွယ်ပေးဖို့တံမကြီးဦးကျော်မိုးထွန်းကထပ်မံတိုက်တွန်းလိုက်ပါတယ်။မြမစစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြမပြည်သူတွေကိုဒီအာတူပီလို့တော့ခေါ်တဲ့နိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ပြက်ကွက်နေတုံးပဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတမတ်ကြီးဦးကျော်မိုးထွန်းကဆွလိုက်ပြီးအတူပီနဲ့အညီအမြန်ဆုံးကူညီပေးဖို့ထပ်တောင်းဆိုလိုက်တာပါမြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့အခြေအနေတွေဟာပြည်တွင်းအာဏာပိုင်တွေကပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့ပြက်ကွက်တာတွေမကတော့ပဲစစ်တပ်ကအာဏာအတွက်လူတွေကိုကြောက်ရွံ့ထိတ်လန့်အောင်ရည်ရွယ်ချက်ရှိရှိအကြမ်းဖက်တိုက်ခိုက်နေတာဖြစ်လို့2005ခုနှစ်ကတည်းကချမှတ်ခဲ့တဲ့ဒီအတူပီပါဆိုးဝါးပြင်းထန်လို့တဲ့လူခွင့်ရဲ့ပြစ်မှုတမတ်ချက်တွေနဲ့ကန့်ရင်နေတယ်အချိန်မီပြက်ပြက်သားသားအရေးယူပေးပါလို့တမတ်ကြီးဦးကျော်မိုးထွန်းကမနေ့ကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့အာတူပီဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲမှာတောင်းဆိုသွားတာပါဒါပေမဲ့အမေရိကန်ပါဝင်ကမ္ဘာကောင်ဆောင်တချို့ကကုလလုံခြုံရေးကောင်စီကချမှတ်ထားတဲ့အာတူပီကိုလက်တွေ့အကောင့်ထဲပေါ်ကိုပြက်ကွက်နေခဲ့တယ်လို့လည်းတမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်ခင်ဗျ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗီယူအမေရိကန်တန်ရဲ့စနေနေ့ညအစီအစဉ်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရုရှားတပ်တွေနဲ့သတင်းပတ်အတော်ကြာတိုက်ပွဲတွေပြင်းထန်နေခဲ့တဲ့ယူကရိန်းနိုင်ငံရဲ့အရှိချမ်းစီဗီယိုဒေါညက်စ်မြို့ကနေယူကရိန်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေပြီလို့ယူကရိန်းတာဝန်ရှိသူတွေပြောဆိုပြီးတော့မကြခင်ပါပဲရုရှားရဲ့မဟာမိတ်အင်ဂျီချင်းဘဲလာရုစ်နိုင်ငံထဲကနေဒီကနေ့ယူကရိန်းကိုအပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်မြောက်ပိုင်းရှာနီဂျီဖ်ဒေသကဒက်စနာရွာကိုပစ်မှတ်ထားပြီးရော့ကက်ဒုံးကြီး20လောက်နဲ့ပစ်ခတ်တာကြောင့်အဲ့ဒီဒေသကအခြေခံအဆောက်အအုံတွေကိုထိမှန်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းဒေသဆိုင်ရာစစ်ဘက်အရာရှိကပြောဆိုတာကို AFP သတင်းကဖော်ပြပါဗျ။ New York Times သတင်းစာမှာကတော့ Rocket ဒုံးကျည်တွေ40ထက်မနည်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဖော်ပြပါဗျ။ Russia သမ္မတ Putin နဲ့ Belarus သမ္မတ Alexander Lukashenko တို့ Saint Petersburg မြို့မှာဒီကနေ့မတွေ့ဆုံခင်နိုင်ပိုင်းအလိုမှာပဲအခုလိုပစ်ခတ်ခဲ့တာပါ။တိုက်ခိုက်မှုကြောင့်အသေးပြောက်ရှိမရှိဆိုတာတော့လောလောဆယ်မသိရသေးပါဘူး။ရုရှားရဲ့မဟာမိတ်ဖြစ်တဲ့ဘဲလာရုစ်နိုင်ငံအနေနဲ့ယူကရိန်းစစ်ပွဲမှာတရားဝင်ပါဝင်တိုက်ခိုက်ပေးတာမျိုးမရှိပေမဲ့လို့ဖေဖော်ဝါရီ24ရက်ကျူးကျော်စစ်စတင်ချိန်ကစပြီးတော့ရုရှားကိုလိုအပ်တဲ့စီးထောက်ဖို့ပစ္စည်းတွေကိုကူညီပေးနေတာပါ။ဒါပေမဲ့ဒီကနေ့တိုက်ခိုက်မှုကတော့ဘဲလာရုစ်ကပါရုရှားကသူနဲ့အတူစစ်ပွဲတွေကိုတရားဝင်ဆွဲသွင်းလိုက်တာပဲဖြစ်တယ်လို့ယူကရိန်း6လိုင်းရေးအဖွဲ့ကပြောပါရယ်။အနောက်နိုင်ငံတွေကတော့ဒီကနေ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားအပြင်ဘဲလာရုစ်နိုင်ငံကိုလည်းပိတ်ဆို့တိုက်ခတ်မှုတွေချမှတ်ထားပါရယ်ရှင်။
ဒီယူကရိန်းကိုပဲဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ဖို့စခွင့်ပြုလိုက်တာကိုယူကရိန်းခေါင်းဆောင်တွေပေါင်းပြီးဝမ်းသာအားရကြိုဆိုလိုက်ကြပါတယ်။ EU ဖွဲ့ဝင်နိုင်ငံလောင်းဆင်းတဲ့အခုလိုဒီပတ်ထက်စခွင့်ပြုလိုက်တဲ့အပေါ်ယူကရိန်းသမ္မတနောက်ဝန်ကြီးချုပ်လွှတ်တော်ဥက္ကဋ္ဌ3ယောက်ပေါင်းပြီးရုပ်မြင်သံကြားကနေအခုလိုစကားပါလိုက်တာဒီလုပ်ငန်းစဉ်နောက်ပြန်ဆွဲစရာအကြောင်းမရှိတော့ဘူးလို့ဆိုလိုက်ပါတယ်။သမ္မတဗလန်ဒီမာဇလန်စကီကလည်းယူကရိန်းညီညီရဲကစစ်မှန်ပြီးအမှန်ကန်ပြန်တိုက်နိုင်ခဲ့ကအောက်ဘက်ခံဖို့လုံးဝတေချာနေပြီးယူကရိန်းဥရောပနောက်တစ်ကမ္ဘာလုံးရဲ့လူသားဖြစ်တည်မှုနဲ့ယူကရိန်းနဲ့သူရဲကောင်းတွေဂုဏ်သိက္ခာကြောင်းလို့ပြောခဲ့ပါတယ်။ဥရောပကောင်ဆောင်တွေဘက်ကလည်းအခုလိုယူကရိန်းပြင်မော်ဒိုဗာကိုပါစဝင်ခွင့်ပြုဖို့ဖြစ်လာတာအတွက်သမိုင်းဝင်ဖြစ်ရဲ့ကြည်ပါလို့ဂုဏ်ယူဝင်ကြွားစွာပြောခဲ့ပါတယ်။ဒါပေမဲ့ဒီယူကရိန်းနဲ့မော်ဒိုဗာနှစ်နိုင်ငံအနေနဲ့ EU တင်းပြည့်အဖွဲ့ဝင်ဖြစ်လာရေးလမ်းကြောင်းဆုံးအထိကြည့်ရင်တော့တိတ်လွယ်လွန်းတာတော့မဟုတ်သေးဘူးလို့သတိနဲ့သူတို့ကပြောကြပါတယ်။ဥရောပကော်မရှင်ကြီးကအာဆူလာဗန်ဒါလီယွန်ကလည်းဒီအတွက်တော့မရှိမဖြစ်လိုအပ်တဲ့ပြည်ပြင်ပြောင်းလဲရေးတွေကိုဒီနှစ်နိုင်ငံလုံးအနေနဲ့အတက်နိုင်ဆုံးအမြန်ဆုံးနဲ့အပြင်းထန်ဆုံးကြိုးစားလုပ်ပေးကြမယ်လို့တော့ သူလက်ခံယုံကြည်ထားတယ်လို့ဆိုပါတယ်ခင်ဗျာ
။နော်ဝေးနိုင်ငံအော့စလိုမြို့မှာလူနှစ်ဦးသေဆုံးပြီး14ယောက်ဒဏ်ရာရခဲ့တဲ့ညလုံးပေါက်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်ပြီးစုံစမ်းစစ်ဆေးမှုတွေကိုတော့ဆက်ပြီးတော့လုပ်နေတယ်လို့နော်ဝေးရဲတပ်ဖွဲ့ကပြောပါတယ်။ပစ်ခတ်မှုအပြီးဖမ်းဆီးလိုက်တဲ့သူဟာအီရန်နယ်ဘွားနော်ဝေနိုင်ငံသားဖြစ်ပြီးသူ့ရဲ့အကြောင်းကိုရဲတပ်ဖွဲ့ကအရင်ကတည်းကသိရှိထားတာတွေရှိပေမဲ့လို့ရာဇဝတ်ပြစ်မှုကြီးကြီးမားမားရှိခဲ့တာမျိုးတော့မဟုတ်ဘူးလို့နော်ဝေရဲရာရှိတွေကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ပစ်ခတ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးပစ္စတိုတနက်တစ်လက်နဲ့ဆက်တနက်တစ်လက်သိမ်းဆည်းရမိထားတယ်လို့လည်းရဲရာရှိတွေကပြောပါရယ်အော့စလိုမြို့မှာလိင်တူစုံမဲ့သူLGBTQ အတိုင်းဝိုင်းတွေအလာများတဲ့ဘားဆိုင်တစ်ခုရဲ့အပြင်ဘက်မှာတောက်ကြနေညရောကဒီတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပြီးတော့ဒီကနေ့ကျင်းပဖို့စီစဉ်ထားတဲ့အော့စလိုလိင်တူချစ်သူတွေရဲ့ပွဲတော်ကိုလည်းဖျက်သိမ်းလိုက်ပါရရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတော့လူ1150အထိသေပြီးခဲ့တဲ့ငလင်ဘေးအကူအညီပါအိန္ဒိယချင်းပါကစ္စတန်စစ်လေယာဉ်ကြီးဆက်ရောက်သွားပါပြီ။တခြားနိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့တွေကလည်းအခုလိုဝိုင်းကူနေချိန်မှာကိုစမြို့လေယာဉ်ကွင်းကိုဆက်ရောက်လာတဲ့ဒီစစ်ကုန်တင်လေယာဉ်ကြီးပေါ်မှာရွက်ပြင်တဲတွေအစားအသောက်တွေနဲ့ဆေးဝါးတွေပါလာတယ်လို့ပါကစ္စတန်အရာရှိတွေကဆိုပါတယ်။ကိုစမြို့ဟာငလင်ဗဟိုပြုလှုပ်ခတ်ခဲ့တဲ့ပတ်တီကာပြည်နယ်နဲ့မိုင်30ကျော်သာဝေးတဲ့နိုင်ငံအရှိတောင်ဘက်ကအကြီးဆုံးမြို့ကြီးဖြစ်ပါတယ်။အခုပတ်ထဲပြင်းပြင်းထန်ထန်လှုပ်ခဲ့တဲ့ဒီငလင်ကယ်ဆယ်ရေးတွေဆက်လုပ်နေပြီးမနေ့ကနောက်ဆက်တွဲငလင်ကြောင့်တော့9ဦးသေဆုံးထပ်သေးခဲ့တယ်လို့နောက်ဒါအပြင်နောက်ထပ်သေဆုံးဒဏ်ရာရသူတွေတိုးလာဖို့လည်းခံမှန်းထားကြပါတယ်။အာဖဂန်နစ္စတန်မှာနှစ်20အတွင်းလူသေပြောက်အများဆုံးဖြစ်ခဲ့တဲ့ဒီငလျင်ကြောင့်သေဆုံးခဲ့ရတဲ့သူတွေထဲမှာကလေးတွေလည်း120အထိပါဝင်ခဲ့တယ်လို့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်ထားပါတယ်။ပြည်ဟာ6အဆင့်ရှိတဲ့ဒီငလျင်ကြောင့်လက်ရှိဒဏ်ရာရထားသူကလည်း1500အထိကျော်လာနေချိန်မှာထောင်ပေါင်းချီတဲ့အင်အားမဲ့သွားရသူတွေအတွက်လည်းဒီနေ့ရောက်လာတဲ့အကူအညီတွေကိုတောင်ပေါ်ဒေသတွေစီကိုဆက်ပို့ဖို့ရှိနေပါတယ်။ဒီအကူအညီတွေကိုတာလီဘန်အရာရှိတွေလက်ထက်လွှဲပေးခဲ့ပြီလို့လည်းအာဖဂန်ဆိုင်ရာပါကစ္စတန်နိုင်ငံသံမကြီးမန်ဆော်အာမက်ခန်ကပြောခဲ့ပါသေးတယ်ခင
်ဗ
ျ။ဂျွန်လ25ရက်စနေညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ကလည်းမြန်မာစံတော်ချိန်ည9:00ကနေ10:00အထိWashington DC မြို့တော်ကနေထက်ရက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်။ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ Democracy လူခွေရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးဒို့အတန်းစီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမရဲ့ဒို့အတန်းစီစဉ်မှာတော့ကရင်ပြည်နယ်အတွင်းပြည်ပခရီချာမှာအတုံးချခံနေရတဲ့ဒေသခံတွေလူခွေချိုးဖောက်ခံနေရတဲ့အခြေအနေကိုတင်ဆက်ပေးထားတာပါ။ကရင်ပြည်နယ်မှာလက်နက်ကင်ပြည်ပခရီချာဒေသခံတွေကိုမြန်မာစစ်တပ်နဲ့ BGF ပူးပေါင်းတပ်ဖွဲ့တွေကလူသားတိုင်းနေအဖြစ်နဲ့အသုံးပြုတာတွေအပြင်သိန်းနဲ့ချီပြီးတော့ငွေညှစ်တာတွေလုပ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေပါတယ်။ Frontieria မြန်မာနဲ့ Foundation Hirondelle တို့ကတင်ဆက်ထားတာကိုနားဆင်ပါရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှရှိရဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပြည်ပခါတွေအတွင်းမှာနေထိုင်နေရတဲ့ကရင်ပြည်နယ်ကဒေသခံတွေကိုစစ်တပ်နဲ့ BGF ပူးပေါင်းအဖွဲ့တွေကလူသားတိုင်းအဖြစ်အသုံးပြုတာနဲ့တိုင်းနဲ့ချီငွေညှစ်တာတွေလုပ်နေတယ်လို့စွပ်စွဲတာတွေရှိနေပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့KIC ရဲ့သတင်းတာစောလောကျူကတင်ဆက်ချပါတယ
်မနစ်ကစစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကရင်ပြည်နယ်ဟာမတည်ငြိမ်တဲ့နယ်မြေတွေအထက်ကတစ်ခုဖြစ်လာခဲ့ပါတယ်အချိန်တနည်းအတွင်းမှာစစ်တပ်နဲ့တော်လှန်ရေးအဖွဲ့တွေရဲ့တိုက်ပွဲ2400လောက်ဟာကရင်ပြည်နယ်မှာဖြစ်ပွားခဲ့တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလစ်လာရေးအင်စတီကျူ ISP မြန်မာရဲ့အချက်လက်တွေရသိရပါတယ်ပဋိပက္ခအတွင်းနေထိုင်ကြတဲ့ပြည်သူတွေဟာလက်နက်ကြီးတန်းနေအိမ်မီးရှို့ခံရမှုတွေဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကိုကြုံရသလိုဘဝနဲ့စည်တည်ပြီးလူသားတိုင်းအသုံးပြုခေါ်ဆောင်ခံရတာတွေသက်ရှင်မှုအတွက်ငွေကြေးပေးဆောင်ရတာတွေလည်းရှိနေပါတယ်မေလအတွင်းကကျင်းပြီနဲ့ ြေးရွာတစ်ခုရဲ့ရွာသူကြီးအိမ်မှာတော့ရွာသားတွေစုဝေးခဲ့ကြပါတယ်။ရွာသားတွေရဲ့လုံခြုံရေးအတွက်ဘယ်ရွာလဲဆိုတာကိုတော့တို့အတန်ကဖော်ပြမထားပါဘူး။အဲ့ဒီရွာသားတွေကမကြခင်တုန်းကပဲသူတို့တွေဟာစစ်တပ်တစ္ဆာခံတဲ့ကရင်နယ်ခြားစောက်တပ် BGN ရဲ့ပေါ်တာဆွဲခံရပြီးလူသားတိုင်းအုံပြုခံရတယ်လို့ပြောပါတယ်။တော်လှန်ရေးအဖွဲ့တွေရဲ့ချောင်းမြောင်းပြစ်ခတ်ခံရမှာဆိုတဲ့အတွက်စစ်ကြောင်းရဲ့အရှိအလဲအနောက်ဘက်တွေမှာရွာသားတွေကိုအတင်းဖိအားပေးရှောက်ခိုင်းတယ်လို့ဆိုကြပါတယ်လူသားတိုင်းဖြစ်ခေါ်ဆောင်ခဲ့ရသူတွေကတော့လမ်းတလျှောက်စစ်ကြောင်းကပြစ်စည်းတွေကိုလည်းတည်ဆောင်ပေးရပါတယ်ရွေးချယ်ခံရတဲ့ရွာသားတွေမှာညှဉ်းပန်းခွင့်မရှိပါဘူးတောင်ဝင်ရှိသူတို့ကတော့
ဒီကပေါ့ခါတို့ဝါဝါတွေဟောလာပေါ်နေလဲဝေ
သူတို့ကလည်းကြည်တွေအထောက်ပူတွေတည်ပြီးတော့၄ K ကိုခေါ်သွားတာပဲသူတို့ကြားမှာသွားခိုင်းတယ်ဒါပေမဲ့စစ်ယူနီဖောင်းတွေဝတ်ခိုင်းတာတော့မရှိဘူးလူသားတိုင်းအသုံးပြုရကတော့အဲ့လိုပေါ်တာဖန်ကလေးကတော့လူသားတိုင်းသုံးတာပါသွားပြီ။နောက်ပြီးတော့ရွာတရားကိုဘလောက်ဘလောက်ပေးရဖို့တော့တောင်းတယ
်။စစ်သားတွေကတရွာကို15သိန်းသိန်း20မရမကဖိအားပေးတောင်းတာမျိုးလည်းရှိတယ်လို့တောင်းရှိသူကထပ်ပြောပါသေးတယ်
။တက်ဖွာကချားတယ်အလဲသားဝတ်ခါလည်းကနတော
့တယ်။ဖန်ကလည်းစသွားတော့သူတို့ကိုပြစ်ခတ်တာမျိုးတော့မရှိဘူး။ဒီလေမျိုးနဲ့ဘယ်ရောက်မှာ KIA ဘက်ကပြစ်တာမျိုးတော့ရှိတယ်။ရွာသားတွေပါသွားတော့သူတို့တွားပြီးပြစ်ခတ်ဖို့ကအဆင်မပြေဘူးပေါ့
။မတည်ငြိမ်တဲ့နိုင်ငံရဲ့အရှိတောင်ဘက်ကတခြားရွာသားတွေကလည်းဗီဂျီယာပူမောင်တပ်ဖွဲ့တွေကရွာသားတွေကိုဖမ်းပြီးငွေသိမ်းနဲ့ချီညှစ်တယ်လို့ပြောကြပါတယ်။နေဂျာဆောက်တဲ့ဗီဂျီယာဟာဒီမိုကရေစီကြိုးပြကင်းတမ်းတော် DKP ကနေခွဲထွက်ပြီး2010မှာစတင်ဖွဲ့စည်းခဲ့တဲ့အဖွဲ့တစ်ခုဖြစ်ပါတယ်။စစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာ BGL လို့ပြောင်းလဲခေါ်ဆိုပြီးစီးပွားရေးအကျိုးစီးပွားလုပ်ကိုင်ဖွဲ့တွေစစ်တပ်ထံကနေရခဲ့ပါတယ်။ထင်ရှားတဲ့လုပ်ကိုင်ဖွဲ့တစ်ခုကတော့ထိုင်းမြန်မာနယ်စပ်ကအငင်းပွားဖွယ်ရွှေကိုကိုဖွင့်ပြရေးစီမံကိန်းနဲ့ဖြစ်ပါတယ်။ KNU ဘီလင်းမြို့နယ်တည်င်းနဲ့ပြန်ကြားရေးအစိုးရ BGL နဲ့စစ်ကောင်စီပူးပေါင်းတပ်တွေဟာကရင်ပြည်နယ်ဖအံမြို့နယ်ကွင်းနဲ့မွန်ပြည်နယ်ဘီလင်းမြို့နယ်ရဲ့ရွာတွေကနေကလေးလေးဦးပါဝင်ရွာသား92ဦးကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးလာတဲ့လူတွေကိုသူတို့ရဲ့စခန်းချတဲ့နေရာတစ်ခုဖြစ်တဲ့လေကီတပောင်းကြီးရွာနေရာအထိခေါ်ဆောင်လာခဲ့ပြီးစခန်းချတဲ့ကြီးရွာတွေရောက်တဲ့အခါဖမ်းဆီးသွားသူတွေကိုငွေကြေးတောင်းခံပြီးပြန်လွှတ်ပေးလိုက်တယ်လို့ KNU သထုံခရိုင်မှုပရိုဆော့ဆူမြစ်ကအတည်ပြုပြောကြပါတယ်
။ဘာမှတော့ပေါ်တာထားခဲ့တဲ့ပေါ်ထားခိုင်းတော့သူတို့အဲ့ဒီမှာကြောင်တော့နေပြီးတော့သူတို့ဤဟောလာတယ်အဲ့ဒီမှာပေါ်ထားခိုင်းတယ်အဲ့ဒါသူတို့ပြန်ဆင်းတဲ့အခါကျတော့အဲ့ဒီပေါ်ထားတဲ့လူကိုတရားကိုပရမတ်တော့6ဆိုင်တောင်းတယ်6ဆိုင်ကနေပြီးတော့အခု30ဆိုင်တော့ဖြစ်ရောငွေတောင်းတော့လူတွေကပြန်လို့လိုက်တယ်အဲ့ပြန်လို့ပြန်လို့ပြင်လာပါဘူးအခုဖတ်ထားတယ
် BGF ပူပေါင်းတပ်ဖွဲ့တွေကတထုံခရိုင်ဖအံမြို့နယ်မှာရှိတဲ့ကြေးရွာအုပ်စု3စုထဲကဖန်စီခံရသူတွေစီကနေတောင်းယူခဲ့တဲ့ငွေကြေးပမာဏအလုံးပေါင်း7,338သိန်းရှိတယ်လို့စွပ်စွဲခံထားရပါတယ်။ဖန်စီခံရသူအများစုဟာစစ်ရှောင်ရွာသားတွေဖြစ်တယ်လို့ဘုဒ္ဓဆောဆုမြစ်ကဆိုပါတယ
်။ဖုန်းကမှဆောက်ဆောင်တဲ့ဒီနည်းနည်းအလူတွေကိုဖမ်းပြီးတော့ခေါ်လာ။ကမျိုးသမီးရောမျိုးသားပါမလို့အဲ့ဒါကဘယ်နည်းဘယ်နည်းကြီးလဲမသိဘူးအဲ့ဒါသွားတော့ယူနီဖောင်းပေးဖို့တယ်လို့ကျွန်တော်ကြားတယ်။တော်တော်ကခမ်းမလို့ထားပါလူသားတိုင်းနေနဲ့ဆိုတောင်းပြရပါဘူးလို့လည်းတော့လူခွေချုပ်ပါလို့ကျွန်တော်ပြောတာပေါ့ဆိုတော့မှာပြလဲဆိုတော့သူဘလို့မှာဆိုကျွန်တော်တိုက်မယ်ဆိုတော့ရှိလဲဒီလိုကောက်ွယ်မြူနဲ့လေအဲကိုကကိုလာပေါ့ဒီလိုကောက်ွယ်ယူမဲ့သူတို့လာတဲ့ခါလူခွေချုပ်ပါတာပေါ့
လုံခဲ့တဲ့ဆယ်စုနှစ်များစွာကလေးကစစ်တပ်ဟာနိုင်ငံတော်ကပဋိပက္ခဖြစ်ပွားရာနေရာတွေမှာလူမဆန်တဲ့ဖြက်လေးဖြက်ပြူဟာကိုစစ်တုံးခတ်ပါတယ်အနာမသိခင်ကာလတုန်းကလည်းစစ်ကောင်စီတပ်သားတွေကဝီလျံခုံဖျားတဲ့ဒေသတွေမှာနေမရှင်းလင်းရေးဆိုပြီးတော့ရွာလုံးကျွတ်မီးရှို့တာမတင်းကျစ်တာလူသားတိုင်းလုတာပေါ်တာဆွဲတာနဲ့ဒေသခံတွေစီကငွေညှစ်တယ်ဆိုပြီးဆွဆွဲခံရတာတော်တော်ကြာပါပြီ။ BGF ပူပေါင်းတပ်ဖွဲ့ဝင်တွေလူသားတိုင်းအသုံးပြုမှုနဲ့ပတ်သက်ပြီးအရှိတောင်တန်းဌာန BGF တိုက်နယ်သုံးအတွင်းမှုဘုံမှုကြီးစောချစ်သူကတော့ငင်းဆိုပါတယ်
ဒီတော့ကငွေကြေးတန်ရတာတို့ဘာတို့ကကျွန်တော်ပြန်စီခက်တာမတွေ့ရဘူးရောအဲ့ဒီပန်းမှာကျွန်တော်တို့ကပေါ်လူကြီးတွေလည်းကျွန်တော်မင်းလာသူတို့ကအဲ့လိုတပေးလေးဖက်လာတယ်ကျွန်တော်ပြန်မင်းလာမမသူတို့ကတော့သူတို့အဲ့လိုမျိုးဖက်ဆိုချက်နဲ့မှမတွေ့ရဘူးငွေကြေးတန်ရတာတို့ဒီလူခေါ်တာတော့မှန်တယ်ကြီးကဝမ်းသက်ခမ်းတာတို့ဘာတို့တော့မှန်တယ်
လူသားတိုင်းအနေနဲ့အသုံးပြုရတာရှိတယ်လို့ပြောနိုင်လား
မသိပါဘူးမသိပါဘူးလောကတပင်ကနေပဲမဟုတ်တာတွေစောက်ပြောတာအခုခင်မ ကျွန်တော်တို့ပြည်ကြီးအပေါ်မှာစစ်တမ်းနဲ့လက်တွေ့တဲ့ခါကြတော့ကျွန်တော်လုပ်တဲ့အရာအလုံးမှာဟိုပါတော့နည်းနည်းလေးအကြီးကြီးထွင်ပြီးတော့ပြောတာမျိုးပါကောင်းပါလိမ့်မယ်။ဒါဖြစ်လို့ဆိုတာအခုကဒီပြည်သူတွေအလုံးကိုဟိုပြောမယ်ရှင်တနင်္ဂနွေလောက်သာသတ်မတော်မုန်းနေတဲ့အချိန်ကာလမှာကျွန်တော်ကသတ်မတော်နဲ့သွားပြီးတော့မိတ်ဆက်လုပ်တဲ့ခါကြတော့အဲ့ဒါတကောင်ပုတ်ရီတမီလုံးပုတ်သွားတဲ့သဘောတော့ပါလိမ့်မယ်လို့တော့ကျွန်တော်အဲ့လိုမျိုးတော့မြင်ပါတယ်
။မြောက်ဒီမြို့နယ်ကရွာတွေမှာလည်းမကြီးအကငွေတောင်းတာတွေရှိတယ်လို့ဆွဆွဲခံရတာနဲ့ပတ်သက်ပြီးတော့လေဘုံမှုစောချစ်သူကတော့ညင်ထားပါသေးတယ်
။အခုကျွန်တော်ရဲဘော်တွေကတလောက်ဟိုမဟုတ်ဘူးနဲ့တော့ပတ်နှောင်းဟိုတော့ရတယ်မဟုတ်ဘူးရတယ်။ပြီးတော့အဲ့ဒီမှာကြေးရွာထဲမှာလည်းကျွန်တော်တို့ဒီကွတ်ကွင်းလုံးမှာတလောက်ဟိုအနည်းဆုံးပတ်ငွေ3000 4000ကျွန်တော်တို့ပန့်ဖို့တဲ့ပညာရေးပတ်ချက်တွေအခုဒီကြောင်ပွင့်တဲ့ဟိုကာလမှာဆိုကျွန်တော်တို့ပတ်ငွေ3 40တောင်ဟိုပေါ့ကျွန်တော်တို့ပတ်ဖို့တဲ့ကုတ်ကွေရေးရယူပောင်းဟို19ရွာမှာမဟုတ်ပါဘူးအဲ့ဒါတော့မဟုတ်ပါဘူးရဲဘော်တယောက်ကိုကျွန်တော်တို့ကဟိုပေါ့နော်အလက်ကစနီးနဲ့ပဲအလက်ကစနီးကသူတို့လာတာဟိုပေါ့နော်ကျွန်တော်တို့ဟိုမိပါနေအိမ်မှာစရမိသားစုတွေခက်ခဲရှိဖို့လာလာချင်းတယောက်ကိုကျွန်တော်တို့ကပတ်ငွေ1500ကျွန်တော်တို့ပေးတယ
်သတင်းမီဒီယာတွေအနေနဲ့အဆိုပါနေရာကိုသွားရောက်လေ့လာနိုင်ပြီးလုံကြုံရေးယူပေးနိုင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့အာနာသိမ့်ပြီးကတည်းကသတင်းထောက်တွေကိုဖန်ဆီးနှိပ်စက်သက်ဖြစ်တာတွေလုပ်နေတဲ့စစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိနေတာကြောင့်ဒီကလန့်မှုကိုလက်ခံဖို့သတင်းထောက်တွေသတိထားရမှာပါ။လူသားတိုင်းအုံပြုံမှုမှာအယက်သားတွေကိုအသက်ဆုံးရှုံးစေနိုင်ပြီးတန်ရာပင်းထန်ရစေနိုင်တာကြောင့်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရာရောက်ပါတယ်။ဒါအပြင်နိုင်ငံကရာဇဝမှုခုံရုံးရဲ့1998ရောမဥပဒေအရစစ်ရာဇဝမှုကျူးလွန်ရာရောက်ပါတယ်လူသားတိုင်းအသုံးပြုတာဟာတရားမဝင်ပေမဲ့စစ်တပ်ကတော့ကရင်ပြည်နယ်တစ်ခုတည်းမကပဲနိုင်ငံနေရအနှံ့အပြားမှာသုံးနေတုံးမှာကရင်လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့
စစ်ကောင်စီနဲ့ BGF တို့ဘက်ကနေပြီးတော့မှကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ့နော်ဒါဒီလူသားတိုင်းအဖြစ်မှမောက်ပါဘူးမြင်ဒီလူအခွင့်အရေးချိုးဖောက်မှုမျိုးမဆိုပေါ့လေဒီဟာတွေကိုကျွန်တော်တို့ KHRG အနေနဲ့ကကြတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့ပေါ့နော်ပြီးလို့ရှိရင်လည်းဒီအဖွဲ့အစည်းတွေကတော့လကောက်ဒီနဆင်းတော်လကောက်နိုင်ငံကဆင်းတော်လကောက်တာတကိုဆက်လက်ပြီးတော့မှတင်ပြပေးဖို့ရှိတယ် advocate ဟိုပေါ့လုပ်ဖို့ရှိတယ်ပေါ့ဘာလို့လဲဆိုလို့ရှိရင်ဒီဟာတွေကဒါဒီလောက်ဆောင်ချက်တွေကဟို crime against humanity လည်းဖြစ်လို့မြို့တာ war crime လည်းဖြစ်တယ်လေကုလသမဂ္ဂကတက်ဆိုင်ရာအဖွဲ့အစည်းတွေကိုလည်းဒါတွေဒီလိုလောက်ဆောင်ချက်ကဟိုကပေါ့နော်short ရင်တက်ပေးဖို့ဒါဆက်လက်ပြီးတော့မှဟို advocate လုပ်သွားရမှာပေါ့
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုအသုံးမပြုထားပါဘူး။ဒို့အတန်ပတ်စင်အတန်ရဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအကြီးကြီးရှိပါတယ်ရှင
်။ကရင်ပြည်နယ်အတွင်းပဋိပက္ခတွေကြားမှာအတုံးချခံနေရတဲ့ကရင်ဒေသခံတွေလူခွေချိုးဖောက်ခံနေရတဲ့အခြေအနေကိုတင်ဆက်ပေးခဲ့တဲ့တို့အတန်းစီစဉ်ပါရှင်ဆက်ပြီးတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မကိုတင်ဆက်ပေးကြပါရစေ။အမေရိကန်မှာလူပြူကြီးစိုးရေးဝါဒီတွေကအကြမ်းဖက်တိုက်ခိုက်လာနေတယ်လို့ကဘာတလွှားမှာလည်းလက်ရအစွန်းရောက်လူမျိုးခွဲခြားရေးဝါဒကထကြွလာနေပါတယ်။လူပြူကြီးစိုးရေးဝါဒကျင်းဆုံးခဲ့တဲ့တောင်အာဖရိကနိုင်ငံမှာတော့အဲ့ဒီဝါဒရဲ့တက်ရောက်မှုနဲ့မြန်မာနိုင်ငံရဲ့လူမျိုးခွဲခြားရေးဝါဒတွေအကြောင်းကိုတောင်အာဖရိကနိုင်ငံကနေပါရဂူဘွဲရယူခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဦးတမောင်တန်းတို့ဆွေးနွေးသုံးသပ်ထားတာကိုဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွေးရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာနားဆင်ရှုစားကြရအောင်ပါရှင်
တော်ရရှိမှာနော်အမေရိကန်နိုင်ငံဒီတော့ပြည်နယ်မှာလက်ဒီမူကွဲသူများရဲ့ပွဲတစ်ပွဲကိုဝေရောက်တိုက်ခိုက်ဖို့အဖွဲ့တစ်ဖွဲ့ကစီစဉ်ခဲ့ပါတယ်အဲ့ဒီအဖွဲ့ကလူပြူကြီးစိုးရေးဝါဒကို 用机家的都给撇掉了，说话嘞，都老百姓嘞，有几大屋了，这边压的 ，patriotic front 喽，那边被他把嘞。一块也一蛮些搞到，我们讲那个嘛，刘秀纪念的库，就到一位去办嘞。阿拉这位，别个嘞，别的那个也达不到预告白嘛嘞，来阿种话的，别的刘秀纪，我那目前弄的了，说说家的，来阿种。我的这些情况呢，变得高了吧？啊，美国那个嘛，说的是 ，Trump 无少呢 ，Republican Party， 这一边啊，说的是，有没有扩张？我那时候，大你的路，未完懂得的，未个懂得家的，我来就那个家里啊嘛的。说到，可怕的话嘛，来啊说，没有大爷，没有爷，没个爷啊，变的在哪里嘛的？第一把。democracy တဲ့လူခွန်ရေးအစီအစဉ်မှာတော့ဒီအကြောင်းကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ဒါဟုဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့တောင်အာဖရိကမှာနေထိုင်ခဲ့တဲ့အဲဒီကပဲပါလူဘွားရဲ့ယူခဲ့တဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်။ဆရာမျိုးနိုင်ကတော့ပြည်သက်ကြီးရင်းနှီးပြီးသားပုဂ္ဂိုလ်တစ်ယောက်ပါ။တောင်အာဖရိကဆိုတာကလည်းလူမျိုးလူမဲခွဲခြားမှုဝါဒမှုချက်လုံးခဲ့တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူနောက်ပိုင်းမှာချိန်ွားတဲ့အတွေ့အကြုံတွေကိုရှင်းနိုင်မယ်ဆိုလို့ကျွန်တော်တို့ယူဆတဲ့အတွက်ကြောင့်မို့ဆရာမျိုးနိုင်ကိုဖိတ်ခေါ်ထားတာဖြစ်ပါတယ်။မင်္ဂလာပါကိုပြွန်းနိုင်
။ဟုတ်ကဲ့မင်္ဂလာပါဆရာအကြီးစီဒီမှာ
။ဟုတ်ကဲ့ကိုပြွန်းနိုင်ကိုမျိုးနိုင်ကတောင်အာဖရိကမှာလည်းနေထိုင်ခဲ့တဲ့လူတစ်ယောက်ဖြစ်တယ်။တောင်ကြီးရဲ့ကိုမျိုးနိုင်ပေါ်ရောက်ပညာသင်တဲ့အချိန်မှာတော့နော်ဒါဒူဗျူကြီးစိုးတဲ့စနစ်ကတော့ပြက်ပြယ်သွားတော့ပြီလို့ထင်ပါတယ်။ဆိုတော့တော့လေအဲ့ဒီရဲ့အချိန်ကြီးလက်ခံမှုတွေထင်မြင်ချက်တွေတော့ရှားမှာအဲ့တော့လူမျိုးချီးစိုးရေးဝါဒရဲ့လက်တွေ့အတိတ်ပဲဆရာဘယ်လိုကြုံခဲ့ရဘယ်လိုတွေ့ခဲ့ရဘယ်လိုကြားခဲ့ရ
လူဖြူတွေကတောင်းတယ်လူဖြူနဲ့ပတ်သက်တာတွေအားလုံးကဒီစံတွေပေါ့ ID တွေဖြစ်တယ်လူဖြူတွေရဲ့ယဉ်ကျေးမှုကကောင်းတယ်ကျွန်လက်ဟာတွေကြတော့လူဖြူတွေလိုဒီမကောင်းဘူးအဲကြောင့်လူဖြူတွေချက်သုံးတယ်လို့ကျွန်လက်တွေလိုက်ပြီးတော့လိုက်နာသိမ့်တယ်ပေါ့သူကအဲ့လိုပြောတာဆိုတော့လူမြင်လဲဆိုတော့လူကိုလူလို့မမြင်ပဲနဲ့လူကိုကျန်တဲ့ဒီ identity နဲ့တွဲပြီးတော့ကောင်းခြင်းဆိုးခြင်းကိုသူကတတ်မှတ်လိုက်တာပါဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဲလူမျိုးကြီးစိုးရေးဝါဒလို့ကျွန်တော်တို့ပြောကြတဲ့အခါမှာအရင်းမြစ်တွေကိုထိချုပ်နိုင်မှုနဲ့လည်းပတ်သက်နေတယ်လို့ထင်ပါတယ်အဲ့တော့တောင်အာဖရိကရဲ့လူမျိုးကြီးစိုးရေးဝါဒချက်လုံးခဲ့တဲ့နိုင်ငံမှာကိုဘယ်လိုတွေ့ရ
နက်စင်မန်နဲ့လားပြောမှုလေဆရာသူတို့တော်လှန်ရေးလုပ်တော့လေကဘာကိုလည်းသူကပြောတယ်ငါတို့လုပ်နေတာလူဖြူတွေကိုတော်လှန်နေတာမဟုတ်ဘူးဒီလူဖြူကြီးစိုးရေးဝါဒလူဖြူဒီဒီထိန်းချုပ်နေတဲ့ဝါဒဒီ white supremacy ကိုပဲတော်လှန်နေတာလူဘာလို့လဲစနစ်ကိုလုပ်တာဒီလိုဒီဝါဒကိုလုပ်တာဆိုတော့သူကအတင်းနဲ့ပြောမှုလေဆရာပြောမှုတော့တောင်းဖိတာမှာသူကပြောတဲ့သဘောတရားတွေတော့မှရှိတယ်ငါတို့ကလူဖြူတွေဖြစ်တယ်ငါတို့ကကြီးမြတ်တယ်အဲ့တော့ channel လူတွေကတော့ကជីဆိုးပိုင်ခြင်းရှိတယ်သူတို့မှအဲ့လိုတရားပေးထားတာသူတို့ဘာသာတရားဆိုသူတို့ကဖျားကပေးထားတဲ့အခွင့်အရေးရှိတယ်ဒီ manifested destiny ပေါ့ဆရာသူတို့အဲ့ဒီအောင်သုံးနည်းပြောကြတာရှိတယ်အကြောင်းမို့တောင်းတဲ့အရာတွေဆိုသူတို့ကလဝင်ကြီးုပ်ထားတာအတုံးကြီးပါပဲဒါကြောင့်မို့ဒီမဲတွေကမခံနိုင်လို့တော်တိုင်လုပ်တယ်ဆိုတော့တောင်းတဲ့မြအမှနိုင်ငံမှာကောင်းတဲ့ဒီဥစ္စာကောင်းတဲ့နေရာနေလို့ထိုင်လို့ကောင်းတဲ့နေရာဆိုသူတို့ကြီးပဲမကောင်းတဲ့နေရာတွေမှာပဲအမဲလေးတွေကနေရတာအဲ့လိုဖြစ်တော့တော်တော်ကြီးကိုဆိုးခဲ့တာပေါ့ဆရာအဲ့ပိုးတော့ဒီအရင်းမြစ်တွေဆရာပြောသလို resource တွေကိုဘယ်သူသုံးလဲဘယ်သူတွေက asset ရှိလဲဘယ်သူတွေကကင်တွေသုံးဆွဲလို့ရမလဲဆိုတော့သူကနော်လူကြီးကြီးဆိုရင်ဝါဒသဘောတရားတိုင်ပြီးတော့သူတို့ကဒါ entitled ဖြစ်တယ်သူတို့ကဒါကိုသုံးဆွဲခွင့်ရှိတယ်ဆိုပြီးတော့အဲ့လိုလုပ်ခဲ့တာလက်ပေါင်းကြာပြီပေါ့ဆရာရဲ့အမှန်ဆိုရင်တော့တရားဝင်ဖြစ်တာကတော့ဒီ1950လောက်မှဖြစ်တာကဒါပေမဲ့အဲ့မတိုင်ခင်တည်းကသူကဒီ snippet ကိုကျင့်သုံးနေတာအဲ့တော့1994လောက်တော့မှဖြစ်တော့ဘူးဆိုပြီးတော့ဒါကြီးကိုချက်ပြလိုက်တာပေါ့ကျွန်တော်မြင်လာတော့ဘယ်လိုဖြစ်လဲဆိုတော့စနစ်ကတော့ပြတ်သွားပြီဒါပေမဲ့ဗတိကအမြစ်ကဆွဲတာဆွဲနေလူဖြူချက်ဒီမဲ့ကိုအဲ့တော့ပြဿနာတော့လည်းရှိသေးတယ်ဒါပေမဲ့စနစ်ရတော့မဟုတ်တော့ဘူးလူတွေကဒီစိတ်ပဲမသိစိတ်မှဆွဲနေတာ
ဟုတ်ကဲ့အကျိုးဆက်အားဖြင့်ရောဘယ်လိုတွေရှိလဲလူတွေရဲ့ခွင့်ရေးတွေနဲ့ပတ်သက်ပြီးဖိနှိပ်မှုတွေဘယ်လောက်ထိပြင်းထန်ခဲ့လဲလူမျိုးသမီးဟာအခြားသောလူမျိုးတို့ပေါ်မှာသူကလူမျိုးကြီးစနစ်လူမျိုးကြီးဝါဒကျင့်သုံးလာပြီဆိုရင်တွေ့ကြုံရတဲ့အတွေ့အကြုံဘာတွေကြားခဲ့
လူဝဲလူခွဲကြပြီဆိုတော့ဆရာရဲ့စိုးကျွားတော့ကောင်းမှုကမရှိတော့ဘူး။ဘာဖြစ်လို့လဲဆိုတော့လူလူချင်းတို့မမြင်တော့ဘူးလေ။သူတို့ကလူတစ်တစ်စိတ်နှိမ့်နေလူမြင်တော့သူတို့ရဲ့ဒီမတရားမှုတွေကိုဘယ်လိုချက်စပိုင်းလုပ်ကြဆိုတော့ငါတို့လုံပိုင်ခွင့်ရှိတယ်။အမှကြေးကျွန်စနစ်နဲ့ပါဆက်ဆက်လာ။ကြေးကျွန်တွေကသူတို့တိုင်းနဲ့သူတို့တည်း ဖြစ်တာပေါ့။ဟောသူကပြောတဲ့နေချက်ဝါဒကလည်းအဲ့ဒီလိုပဲလူဖြူတွေမှာသူတို့မှာလုတ်ပိုင်ခွင့်ရှိတယ်ဆိုတော့အဲ့ဒီလို justification လောက်လာတော့အကျိုးဆက်ကတော့သူတို့ကတော့ချမ်းသာပါမယ်သူတို့ကအဆင်ပြေသွားမယ်အရင်မြစ်တွေကိုသူတို့ကလဝကြီးအုပ်ပြီးတော့သူတို့အတွက်သုံးတယ်အခုဆိုရင်ကြည့်ရင်ဒီအနောက်တိုင်းမှာအရင်ချမ်းသာတယ်ဆရာတိုင်းပြည်ကကျွန်တော်ဒီသူတို့ခေါ်တာတော့မြောက်နဲ့တောင်ပေါ့ဒီမြောက်နဲ့တောင်မှာဆိုရင်ကျွန်တော်တောင်ဘက်ပိုင်းရနိုင်ငံတွေဆိုရင်ဆင်းရဲကြအခုမှရှိစူးစမ်းနေရတော့အများစုကဘာဖြစ်လို့ဆိုတော့သူတို့ကဟိုးတို့လေးကအစင်ဆက်လဝကြီးအုပ်ပြီးသူတို့ကတိဆောက်လာလို့သူတို့ကအဲ့လိုဖြစ်တယ်ဆိုတော့ချင်းပြောရင်လူဖြူကြီးဆိုရွာပဲဖြစ်ဖြစ်ဒီလူမျိုးရွာပဲဖြစ်ဖြစ်ဒါမှအမျိုးသားရွာပဲဖြစ်ဖြစ်အဲ့ဒီဟာကတော့စူးကျိုးတော့စူးကျိုးပဲပေးမှာပဲကောင်းကျိုးတော့မပေးဘူးလူမြင်မှလူချင်းချင်းကိုလူတယောက်ချင်းနေနဲ့ကောင်းချင်းစူးချင်းမြင်နိုင်လောက်တဲ့သဘောရှိမှာပါဆရာဒီထိုင်ယူချက်ရှိမှာတာတင့်မြတ်ကြမှာပဲဘာဖြစ်လို့လူတွေကစုပေါင်းပြီးနေနေကြတာဆိုတော့တောင်အာဖရိကမှာလည်းအဲ့လိုပဲတော်တော်ကြီးကိုစိုးခဲ့တယ်ဆရာအခုချိန်ထိကိုဒီစီးပွားရေးနိုင်ငံရေးစနစ်ပြောစီးပွားရေးကြီးစိုးမှုကလူဖြူတွေလက်ထက်မှာပဲရှိတယ်ကုမ္ပဏီတွေအကုမ္ပဏီမှာရှိတဲ့ယာဒူးတွေအလုပ်ကံတွေကလူဖြူတွေပဲအမှတရားသူကြီးဆိုတဲ့သူတို့တွေပဲအဲ့လိုဖြစ်နေတော့တော်တော်တော့ဖြည့်ရှင်းမှုကခက်တာပေါ့ဆရာလေဒါပေမဲ့အစိုးရကတမာတမတ်ရှိမယ်အမြော်မြင်ကြီးမယ်ပညာရှိမယ်ဆိုရင်တော့ပြည်လေသွားမှာပေါ့ဖြစ်ဖြစ်တိတ်မဆိုးရဲနဲ့ဟိုကောင်းတဲ့ဘက်ရောက်သွားမှာလို့ကျွန်တော်တို့အဲ့လိုတုံ့သက်ပါ
Okay မြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ဟောလူမျိုးကြီးဝါဒကိုကျွန်တော်တို့ကြည့်လို့ရမလားမှားဖြစ်တိုင်းသားတွေစီကကျွန်တော်တို့အတကြရတော့ဗမာဟာလူမျိုးကြီးဝါဒအရှင်းသုံးတယ်ဆိုပြီးတော့အတကြရတယ်ရိုးကြရရလဲသူတို့အပေါ်မှာလူမျိုးခွဲခြားမှုရှင်းသုံးနေတယ်အထူးသဖြင့်လူမျိုးရှင်းနေမှုတုတ်တည်မှုနဲ့တကွာနော်လူမျိုးတုံးသတ်ဖြတ်မှုထိတော့ကျွလွန်ပါတယ်ဆိုပြီးစစ်တပ်ကိုဆွဆွဲခဲ့တာတွေလည်းကျွန်တော်တို့ရှိနေခဲ့တယ်။နောက်တိုင်းသားတွေထဲမှာလည်းအဲ့ဒီလိုလူမျိုးကြီးဝါဒအတန်တွေကိုကျွန်တော်တို့ကြားရတာတွေရှိတယ်။အဲ့တော့ပတ်သက်နေတယ်လို့ဟိုမျိုးနိုင်ထင်လား
။ထင်နေဆရာကျွန်တော်မြင်တော့ဒါတွေကတစ်ခုနဲ့တစ်ခုဆက်ဆက်နေတဲ့သဘောတရားအရာဒီမှာပြည်တယ်မဟုတ်ဘူးကျွန်တော်မြင်တော့လူရင်ကြီးမှုတွေမှာဒီလူဖြူကြီးဆိုရွာတာတနည်းမဟုတ်တနည်းတော့မသိတာစိတ်ဝင်နေတယ်ဆရာ။အမှအသားဖြူတာကိုကြိုက်တယ်။ဒါကြောင့်အသားဖြူတဲ့ဟာတွေကိုလူတွေကရောင်းတယ်ဝယ်တယ်သုံးတယ်အချို့ဆိုရင်ကိုအသားမဲတာလည်းမကြိုက်ဘူး။ပစက်ကရမပြောတာလူဖြူကြီးဆိုရွာတော့သူစိတ်ထဲမှာအဖြူကိုကြိုက်နေလူအဖြူဖြစ်မှုပေါ့ whiteness ကိုသူတို့ကြိုက်နေတယ်နောက်ပြီးတော့ခုနကပြောတဲ့တိုင်းရင်းသားတွေမှာကြတော့လေကျွန်တော်ဗမာလူမျိုးကြီးဝါဒတွေရှိတယ်ဆိုတာဒါလည်းဖြစ်နိုင်ပါတယ်ဆရာဖြစ်နိုင်တယ်ဆိုတာဟိုတူးချင်းမှမရှိပြီမဲ့လေအဖွဲ့စည်းအနေနဲ့ဒါရှိနိုင်တယ်ပေါ့ကျွန်တော်လည်းတွေ့ပါတယ်ဗမာဦးစားပေးတဲ့အရာတွေကျောင်းတွေမှာပဲဖြစ်ဖြစ်အလုပ်ကိုင်တွေမှာပဲဖြစ်ဖြစ်เนาะအဒီအဖွဲ့စည်းတွေမှာပဲဖြစ်ဖြစ်ဒါပေမဲ့ကျွန်တော်တို့ပြုသနာလုပ်တဲ့ကဗမာပြည်ရဲ့ဒီပြဿနာတွေကိုသူတင်လာလို့တော့ဗမာလူမျိုးကြီးဝါဒတခုတည်းတည်းမကဘူးဆရာကျွန်တော်တို့တွေ့တာဗမာပြည်မှာရှိတဲ့ဒီတိုင်းရင်းသားလူမျိုးစုကြီးတွေရှိတယ်။တင်းလူမျိုးစုအသေးလေးတွေလည်းရှိတယ်။ဟိုမှာရှမ်းလို့အချင်းလို့ဆိုတော့အကြီးတွေပေါ့သူတို့ထက်မှနေတဲ့အတူနေတဲ့လူမျိုးစုအသေးလေးတွေကြတော့လေသူတို့ကအဲ့လိုပဲခံစားရတယ်ပြောတယ်ကျွန်တော်တို့သူတင်လာရတွေ့တာကျွန်တော်တွေ့ပြီးမေးတော့ဟိုမှာလီဆူလို့လူမျိုးတွေရဝမ်းလို့လူမျိုးတွေနောက်လာဟုန်လို့လူမျိုးတွေမှာနောက်ရှမ်းညီလို့ပါလို့ဆိုရင်သူတို့ကအဲ့လိုပြဿနာတွေကြုံတယ်။ဗမာလူမျိုးကြီးဝါဒတွေမဟုတ်ဘူးသူတို့ကဟိုမှာလေဒီ Jim Ford လူမျိုးကြီးဝါဒဆိုတာအရင်ဆိုတယ်သူတို့ဖိနေတယ်ပေါ့ဆရာဒီ Sham ဆို Sham Nationalism ကဘယံကိုသူကဒီတွန်းတင်လာတော့အခြားလူမျိုးတွေနဲ့ပြိပခါတွေဖြစ်လာပြီးတအန်းလို့ပါလို့ဆိုအဲ့လိုဒီပလောင်လူမျိုးတွေနဲ့ဆိုရင်အဲ့တော့ကျွန်တော်မြင်တော့နေရာတိုင်းမှာရှိတယ်ဆရာအဓိကဘယ်လိုကင်တွေမလဲဘယ်လိုပညာပေးမလဲပြည်သူတွေကိုဘာလို့ကအတူတူပဲဘာလို့ကတယောက်တောင်ဒီလိုခွဲခြားလို့မရဘူးလူလူပဲခွဲခြားမှာဒီတယောက်ရဲ့ကောင်းခြင်းဆိုခြင်းကြီးမြတ်ခြင်းဟာအချင်းဒီလာတမာတိနဲ့ပဲဆိုင်တယ်ပေါ့ဆရာ
ဒီတော့ဟိုညိုနိုင်တောင်အာဖရိကကိုသွားတဲ့အခါကျတော့တောင်အာဖရိကဆိုတာအင်မတန်လူမျိုးကြီးခွဲခြားခဲ့တာဟုတ
်ပါဆရာ
ဆိုတော့ဘလို့ပြောင်းလိုက်ခဲ့တယ်သူတို့မှဘလောက်ထိဆိုးခဲ့
သူတို့မှ yes ဆိုးခဲ့တယ်ဆရာသူတို့ကပထမဦးဆုံးစနစ်နေလဲကိုသူတို့ကချက်သုံးခဲ့တာလူဖြူလူမဲကမတူဘူးအဲ့ဒီတော့ကျောင်းနေဆိုရင်လူမဲမှာတည်းမရှိဘူးဆိုတော့ဒီကျောင်းနေလူမဲတွေတဲ့ကျောင်းနေဘသူကပေးလဲဆိုတော့ဘာသာရေးသမားတွေကလာပေးတယ်မချတ်တွေကဒီဖျားကျောင်းတွေကနက်ဆယ်မန်ဒဲလာတို့ပညာကောင်းကောင်းသင်ခဲ့တယ်ဆိုတာအဲ့ဒီကျောင်းတွေကသူကတက်ခဲ့တာဆီလူမဲတွေအတွက်ဒီဘာသာရေးကျောင်းတွေကလာတော့နေတာဆိုတာကသူကပြောသူမြို့ကြီးကသူတို့ရဲ့လူဖြူတွေအတွက်ဒီမြို့အစုံဖျားတွေသူတို့အတွက်ဝန်ထမ်းတွေပေါ့မအိမ်ကူတွေဒီပန်းချာမှာလုတဲ့လူတွေအလုပ်သမားတွေအတွက်နေဖို့ဆိုပြီးတော့ဘေးမှာထားတယ်ဟာတိတိလေးအဲ့တော့အရင်ကဆိုးတယ်ဆီအမကားစီကားအစကားလာပြီမဲ့လေကွာစီးလို့မရဘူးဒါလူဖြူကားဖြစ်နေလို့ဟိုကားမှတ်တိုင်မှာထိုင်နေတာအစထိုင်ကုန်ရှိတယ်ကိုထိုင်လို့မရဘူးဒါလူဖြူအတွက်ဟိုရေးကိုရေးထားပြီလားဒါ European တွေအတွက်ပဲအဲ့တော့အရင်ဆိုးခဲ့တာကိုဘယ်လိုဖြည့်ရှင်းသွားလဲဆိုတော့ဒီ94မှာစနစ်ပြောင်းတော့ဒီစနစ်ကတော့မှဖျက်တင်လိုက်တယ်သူကမရတော့ဘူးအဲ့တော့ဘာသုံးလဲဆိုတော့သူကလူမဲတွေကိုပြန်ပြီးဦးစားပေးတယ်ဒီ affirmative action ပေါ့ဆရာပြန်လဲပြုတ်တင်တဲ့ဒီလုပ်ငန်းတွေသူပြန်လုပ်တာ affirmative action တွေ အမဲကိုပူပူစားပေးတယ်။ကျောင်းနေမှာပူဝင်ဝင်ပေးတယ်။နည်းနည်းရှော့ပေးတယ်ဝင်ဝင်ဒီ standard တွေ။အလုပ်ဒီမှာအခန့်လေအဲ့လိုဟာတွေလုပ်လာတော့အခုတော့ပြန်ပြန်ပြီးညီလာပြီဆရာ။နိုင်ငံကြီးကတော့ကောင်းလာပြီ။ဒါပေမဲ့သူကပြောလို့စိတ်ထဲမှာရယ်ဒီစီးပွားရေးရိုက်မှာတော့မလွယ်သေးဘူး။သူကဒီပိုင်ဆိုင်မှုတွေရှိနေတာ။ကြည့်တော့လူမဲတွေမှာလည်းခံစားချက်ရှိတယ်။လူဖြူတွေမှာလည်းအခုချိန်မှာခံစားချက်ရှိတယ်။သူတို့ရပြီးသားခွင့်ရေးတွေဆုံးရှုံးသွားတယ်လို့မြင်တော့သူတို့မှာလည်းအဲ့ဒီ extremist ဟိုတွေရှိနေတယ်ဆရာ။အဖွဲ့လေးတွေရှိနေတယ်
တကယ်လို့မြန်မာနိုင်ငံအနေနဲ့နော်နိုင်ငံရေးအရွတ်တစ်ခုကိုသွားမယ်ဆိုရင်ဘလို့နိုင်ငံရေးမျိုးလိုအပ်မယ်လို့
ကျွန်တော်မြင်လာတော့မြန်မာပြည်ကိုနံပါတ်ပြန်ပြီးတော့ပြန်လဲထူထောင်မယ်ဆိုရင်လူကိုလူလိုမြင်တဲ့စနစ်ပေါ်ပဲအခြေခံတော့လူတယောက်ကိုလူတယောက်ရဲ့ကောင်းခြင်းဆိုခြင်းချင်းမြတ်ခြင်းစိုးနေခြင်းဟာလူမျိုးနဲ့မဆိုင်ဘူးတကားရောင်နဲ့မဆိုင်ဘူးဘာသာယူဆနဲ့မဆိုင်ဘူးသူ individual နဲ့ပဲဆိုင်တယ်ဆိုတဲ့အမြင်ကိုလူတယောက်ချင်းရောခေါင်းဆောင်တွေရောအဖွဲ့အစည်းတွေရောသူတို့တော်တင်ပြီးတော့ဒီကင်ဆယ်ပြီးတော့လုံးမလာပြည်လဲမှာဆရာမြန်မာပြည်အနေနဲ့ကဘာဘလို့ဖြစ်လဲဆိုတော့ဂျပန်လိုလည်းမဟုတ်ဘူးဂျပန်မှာဂျပန်ကြီးပဲနေကြတာကိုရီးယားဆိုတော့ကိုရီးယားပဲနေတော့သူတို့မှာတိတ်ပြတနာမရှိပေမဲ့ဗမာမှာအများကြီးနေကြတာမတူတဲ့လူတွေဒီ identity ကွဲနေတဲ့လူဆိုတော့အကောင်းဆုံးကတော့ဒါတွေကိုဖယ်ထုတ်ပြီးတော့လူကလူပဲဆိုတဲ့အယူဝါဒကြီးဒီ humanism ခေါ်မှာပေါ့ဆရာလူကအဓိကပဲအဲ့လိုပဲကျင့်သုံးနိုင်မှတာကျွန်တော်တော့ပြည်လဲသွားမယ်ထင်ပါတယ်ဆရာမဖြစ်နိုင်ကြရတော့မရှိပါဘူ
းကျေးဇူးပဲကိုမျိုးနိုင
်ဟုတ်ကဲ့ဆရာဟုတ်ကဲ့
အခုဒီပြည်ကြီးစိုးရေးဝါဒနဲ့ဆက်နွယ်ပြီးတော့လူမျိုးခွဲခြားမှုဝါဒအကြောင်းရွှေလေးပြပြသွားခဲ့ဒီမှာတော့တော်အာဖရိကတကားနဲ့ပါဝင်ပွဲကြခဲ့တဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ကျွန်တော်တို့ပေါင်းပါမယ
်ဦးတင်မောင်တန်းစီစဉ်တင်ဆက်ခဲ့တဲ့ဒီမိုကရေစီလူခွေးနဲ့ခေပြိုင်ကဘာသတင်းဆောင်မစီစဉ်မှာရှင်းဆက်ပြီးတော့ဒီမကြခင်မှာထုတ်လင်းပေးမယ်ဒုတိယပိုင်းညာယူဝက်မှာတော့ထိတ်တန်းရောက်မြန်မာသတင်းတွေကိုစူးစီးတင်ပြထားတာနောက်ကဘာတဝဲမှာဖြစ်ပျက်ခဲ့တဲ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြထားတာနားဆင်ရဖို့ရှိပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရစေ။ VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA American အတန်းရဲ့ဒီစနေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီသတင်းပတ်အတွင်းမှာထိတ်တန့်ရောက်နေတဲ့မြန်မာသတင်းတွေကိုစူးစီးတင်ပြထားတာကိုဆက်ပြီးတင်ဆက်ပေးကြပါမယ်။စစ်ကောင်စီကနေပြီးတော့ဖမ်းဆီးထားတဲ့နိုင်ငံတော်ဥတိုင်းမြန်မာပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။အဲဒီမှာနိုင်ငံတော်လျှို့ဝှက်ချက်မှုကိုစပြီးတော့စစ်ဆေးပါတယ်။အာဆီယံအနေနဲ့စစ်ကောင်စီကိုဖိအားပေးဖို့ကုလလူခွေကိုယ်စားလှယ်ကတိုက်တွန်းပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာတော့စစ်ကောင်စီကိုဖိတ်ကြားတဲ့အတွက်အာဆီယံဝေဖန်ခံရပါတယ်ဒီလိုထိတ်တဲရောက်တပတ်အတွင်းကမြန်မာသတင်းတွေကိုစူးစီးပြီးနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်စစ်တပ်ကအာဏာသိမ်းပြီးတော့တာဝန်ကဖယ်ရှားခံခဲ့ရတဲ့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုနေပြီးတော့အကျဉ်းထောင်ကိုဂျွန်လ22ရက်ပုတ်ထူးနေ့ကပြောင်းရွှေ့လိုက်တဲ့အကြောင်းစစ်ကောင်စီတရင်ထုတ်ပြန်ရေးအဖွဲ့ကအတည်ပြုပါတယ်ဂျွန်လ23ရက်နေ့ကစတင်ကြားနာစစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးပေါက်တယ်ဆိုတဲ့အမှုအပအဝင်ဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုထောင်တွင်းအထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလကတည်းကဒေါ်အောင်ဆန်းစုကြည်ဖမ်းဆီးထိန်းသိမ်းခံထားတာဖြစ်ပြီးသူ့ကိုအမှုပေါင်းများစွာနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါ။နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးဖောက်မှုတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအကတိလိုက်စားမှုစတဲ့အမှုတွေအပါအဝင်အမှုပေါင်း18ခုနဲ့တရားစွဲထားတာဖြစ်ပါတယ်။ဒီအမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုတည်င်းထောက်တွေလက်ရောက်ခွင့်မရှိသလိုဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုသွားအမှုလာနဲ့ပတ်သက်ပြီးတော့တည်င်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတဲ့အတွက်ကြောင့် အမှုစစ်ဆေးကြားနာမှုတွေနဲ့ပတ်သက်ပြီးအသေးစိတ်အခြေအနေသိခွင့်မရပါဘူး။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆွဲဆိုထားတဲ့အမှုတွေထက်ကအမှု6မှုအတွက်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ခံထားပြီးဖြစ်ပါတယ်
။ကမ္ဘာရေးကိစ္စတွေကြောင့်မြန်မာနိုင်ငံကိုမီဒီယာတွေရဲ့အာရုံစိုက်မှုရော့သွားပေမဲ့ပြည်တွင်းမှာတော့နေစဉ်ဆိုသလိုတိုက်ပွဲတွေရှိနေပြီးရွာမီးရှို့တာတွေနဲ့အယူဆမတူတဲ့အဖွဲ့အစည်းတွေကြားမှာအပြန်အလှန်တက်ပြက်နေတာတွေကနေရာအနှံ့မှာရှိနေတယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိတဲ့စကိုင်းတိုင်း၊ကလေးမြို့တောင်ပိုင်း၊နတ်မြောင်းနဲ့နတ်ချောင်းကျေးရွာဘက်တွေမှာစစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာကြောင့်နှစ်ဖက်ထိခိုက်သေးဆုံးတာတွေရှိတယ်လို့ပြည်တွင်းကာကွယ်ရေးအဖွဲ့ကပြောပါတယ်။2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက်ပြတ်ခံရတဲ့အရက်သား2000ရှိသွားပြီလို့ရန်ကုန်အမေရိကန်တန်ယုံကဇွန်လ22ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာအမှန်တကယ်သေဆုံးသူကဒီတဲ့ပိုများနိုင်တယ်လို့သုံးသပ်သူတချို့ကဆိုပါတယ်။အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာစစ်တပ်နဲ့နှိစက်တဲ့လက်နက်မဲ့အရက်သားတချို့အသက်ပြတ်ခံရတာတွေပါဖို့မရဘူးလို့ MIPS ညီညာရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute ကပြောပါတယ်။
ဒီအနာသိန်းစားနေပြီးတော့ပေါ့နော်အရက်သားတည်တဲ့ကိန်းကနန်းက2000မကောက်ဗျာအလုံးပေါင်းဟိုကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဒီပြက်ခတ်ဒီနေနေနဲ့တည်တာက900လောက်ရှိမယ်ပေါ့နော်အဲနောက်ပြီးတော့အခုဒီဟိုအခုတာဂက်တက်ကေးလင်းလို့ပြောတယ်ပေါ့နော်ဒီပြစ်မှတ်ထားတတ်ဖြတ်တဲ့အတွက်ကြောင့်မလို့ဒီအရက်သားတွေတည်တာက1500လောက်ရေပူရလို့ပြောလို့ရတာပေါ့အဲ့ဒီမှာတယ်အလာဟို2400ရှိနေပြီလေအဲနောက်ပြီးတော့အခုဒီမှာဒီစစ်စင်ရေးဒီမှာအရသားတွေတည်တဲ့ကိစ္စတွေရှိတယ်ရွာတွေမှာအဲတည်တဲ့ကိစ္စတွေရှိတယ်ဒါတွေပေါင်းလိုက်မယ်ဆိုလို့ရှိရင်တော့တော့ထင်တယ်ဒီ2500နဲ့3000ကြားမှာတော့သွားလိမ့်မယ်ပေါ့နော်အဲအခုအမေရိကန်တန်ရွေ2000ဆိုတာတော့သူတို့ဘယ်ကိန်းကနန်းကိုယူလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်အမြင်ချင်းမှာတည်တာတော့အနည်းဆုံးတော့2500လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းပါတော့
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အဆိုအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသတော်တော်များများမှာစီးရဲမတည်ငြိမ်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတိမ်းနေချီရှိပြီးအိန္ဒိချင်းထိုင်းနဲ့အိန္ဒိယဘက်ထွက်ပြေးခိုလုံနေရသူတွေလည်းတိုးလာပါတယ်။စစ်ဘေးရှောင်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကလူမှုရေးအကူအညီတွေပေးနိုင်ရေးမှလည်းတွာလာရေးနဲ့လုံခြုံရေးဆိုင်ရာအကန့်အသတ်တွေနဲ့ရင်ဆိုင်နေရတာပါ။ဒုက္ခသည်တွေလည်းစစ်ဆောင်စခန်းတွေတောတောင်တွေလီးဆက်ရဆွေမျိုးသားချင်းတွေနဲ့ဘုံကြီးကျောင်းတွေမှာခိုလုံနေရဆဲဖြစ်တယ်လို့စားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြပါတယ်။စစ်ဆောင်ဒုက္ခသည်တွေကိုဒေသခံတွေကကူညီပေးတယ်ဆိုပေမဲ့လည်းရေရှည်ဖြစ်လာတဲ့အတွက်အလူရှင်တွေရှားပါးလာပြီလို့စစ်ဆောင်ကူညီရေးအဖွဲ့တွေကပြောပါတယ
်။စစ်ကောင်စီတက်တာဒီစစ်ကောင်ထူးနေရတော့လို့နေရတော့ဒီနေတော့ရှင်းနေနေကြဒီနံပါတ်ပေါ်ဖင်ပြီးနောက်သွားတယ်အဲ့မှာဒီနံပါတ်လေပေါ်မှာဒီစီကောက်စီဆိုရယ်တက်ဆွဲထားနေလို့လဲအဲ့မှာဒီလေးနဲ့ပြန်ရေးကြောက်ပြီးတော့ဒါလည်းပြန်ရေးကြောက်နော်အဲ့မှာတက်ပွဲအချိန်ကြီးဖြစ်နိုင်ပါတယ်နော်အဲ့ဒါကိုဒီတက်ဆောင်လည်းမပြန်လာကြသေးဘူးသွားလိုက်တာပြန်လာနေတဲ့အချိန်တွေကချုပ်ဆင်းတော့ဒီပြန်လာမှုတော့တရားများရကြမဲ့ရှိတဲ့လူလည်းဝင်ရစားတော့ကြတယ်ပေါ့နော်အဲ့ဒီပုံစံလည်းဝင်ရပြီးတော့ဒီလိုနည်းနေရတာပေါ့နော်ဒီဟင်းကတော့ဘာဖြစ်လဲအင်ဒီယန်ရဲ့ဒီစားလို့ရတဲ့ပင်တွေလက်ခုပြီးတော့စားတော့ကြတယ်ပေါ့နော်
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖိအားတွေတိုးမပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေအဆုံးရှုံးရပြီးတော့အတိဒုက္ခတွေပို့ပြီးတော့ကြုံတွေ့ကြလိမ့်မယ်လို့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကဂျွန်လ23ရက်နေ့မှာသတိပေးသွားပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer and the people of Myanmar justcan't take another year
အချိန်တွေပိုယူပြီးတော့ထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုးပြီးတော့တေချေကြရပါလိမ့်မယ်လူတွေပိုးပြီးတော့ဒုက္ခရောက်ကြပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့မလေးရှားနိုင်ငံကိုရောက်ရှိခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောဆိုသွားတာပါမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးအပြူသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာရေးဘုံသဘောတူညီချက်၅ရပ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားချမှတ်ထားပေမဲ့လို့ဒါကိုလက်တွေ့အကောင့်အထဲမှာဖော်နိုင်ရင်အလကားပဲလို့လည်းအထူးကိုယ်စားလှယ် Andrews ကပြောပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးမလေးရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တွေ့ကြကြအကောင့်အထဲဖော်ဖို့ဆန္ဒရှိနေတာကိုတွေ့ရပြီးသူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံကောင်ဆောင်တွေလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာနိုင်တယ်လို့လည်း Mr. Andrews ကပြောပါတယ်လက်ရှိမှာတော့မြန်မာအရေးနဲ့ပတ်သက်လို့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေရှေ့မတိုးနိုင်ဖြစ်နေတာကြောင့်ကုလသမဂ္ဂအထူးကိုယ်စားလှယ်အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်နေကြတာပါ ရှိလာတဲ့မြန်မာစစ်တပ်ရွေးကောက်ပွဲကျင်းပဖို့စီစဉ်နေပေမဲ့အတိုက်အခံတွေကိုအကျဉ်းချထားပြီးတော့ကျင်းပတော့မယ့်ဒီရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလို့အထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဝေဖန်သွားခဲ့ပါတယ်
ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာနေရတာကျင်းပါတယ်၁၆ကြိမ်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများစည်းဝေးမှာစစ်ကောင်စီကိုဖိတ်ကြားခဲ့တဲ့ပေါ်အင်ရှင်ကမ္ဘောဒီးယားကခုခံပြောဆိုပါတယ်ဒေတာတွေမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လုံခြုံရေးစင်ကုံမှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံချင်းချင်းမှာပို့ပြီးစည်းရုံးဖို့လိုတယ်လို့ကမ္ဘောဒီးယားကပြောတာပါကမ္ဘောဒီးယားနိုင်ငံကအင် ဖို့လူခွင့်ရေးနဲ့အရက်ဖက်အဖွဲ့တွေကတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခဲ့တာဖြစ်ပါတယ်။မြန်မာအရက်ဖက်အဖွဲ့စည်းတွေကတော့ဒေတာရင်းတည်ငြိမ်ရေးကိုလိုလားတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီပေါ်ထားတဲ့သဘောထားကိုမေးခွန်းထုတ်နေကြပါတယ်။ဗိုလ်ချုပ်ကြီးမြထုံးကိုဖိတ်ခေါ်ဖို့တခြားအာဆီယံဖွဲ့ဝင်၈နိုင်ငံကလည်းသဘောတူခဲ့ကြတယ်လို့ကမ္ဘောဒီးယားဆိုရရဲ့ပြောဆိုချက်ကိုကိုးကားပြီးခမာတိုင်းစ်သတင်းမှာဖော်ပြထားတာပါ။မြန်မာအရက်ဖက်ဖွဲ့စည်း600ကျော်ကတော့ဒီအစည်းအဝေးမတိုင်ခင်ရက်ပိုင်းလိုကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာဖြစ်ပါတယ
်။ရွှေဂျာအရေးနဲ့စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်အတဲတွေကိုတုံ့ပြန်တဲ့အနေနဲ့လာမယ့်3နှစ်အတွင်းဒေါ်လာ188.3သန်းကျော်အကူအညီပေးမယ့်အစီအစဉ်အပအဝင်မဟာဗျူဟာနောက်ဆက်တွဲကြေညာချက်တစ်ရပ်ကိုကနေဒါအစိုးရကထုတ်ပြန်ပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီးမလနင်းဂျိုလီနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးဟာဂျစ်ဆေစာချန်တို့ကဂျွန်လ20ရက်နေ့မှာအစီအစဉ်သစ်ကိုကြေညာခဲ့ကြတာပါ။ရူဝင်ဂျာဒုက္ခသည်အရင်နဲ့2023ခုနှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုအချက်အသေးတွေနဲ့ပတ်သက်ပြီးတော့အများဆုံးထိခိုက်ခံစားသူတွေကိုအထူးကကူညီပေးသွားမယ်လို့လည်းပြောပါတယ်။မြန်မာအချက်အသေးတွေကိုကူညီဖြည့်ဆည်းရမှာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကုလသမဂ္ဂနဲ့အခြားနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့အတူလက်သွဲဆောင်ရွက်သွားမှာဖြစ်တယ်လို့အောင်အောင်မြင်မြင်ဆောင်ရွက်နိုင်ဖို့အတွက်ကိုလည်းကနေဒါအထူးသံတမန်တူခန့်အပ်သွားမယ်လို့လည်းပြောပါတယ်။မြန်မာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရူဝင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံထဲကဒုက္ခသည်တွေနဲ့တခြားထိခိုက်ခံစားသူတွေရဲ့လက်တလောအရေးပေါ်အချက်အသေးတွေကိုတုံ့ပြန်ရမှာကာလရူအတွက်သမကကလလနဲ့ကလရှိအတွက်လိုအပ်ချက်တွေကိုပါဖြည့်ရှင်နိုင်ဖို့အခုအစီအစဉ်ကပံ့ပိုးကူညီနိုင်မှာဖြစ်တယ်လို့ကနေဒါအစိုးရရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ
်။မြန်မာနိုင်ငံတွင်တိဒုက္ခရောက်နေကြသူတွေရဲ့ရှင်တန်ရက်ဒီကွင်းကိုအတိအမှတ်ပြုပြီးသူတို့ရဲ့ဂုဏ်သိက္ခာကိုလေးစားဖို့ပိုယမင်းကြီးဖရန်စစ်ကဇွန်လ19ရက်ဗာတီကန်မှာကျင်းပတဲ့ဝတ်ပြုဆုတောင်းပွဲမှာပန်ကြားလိုက်ပါတယ်
။ရှင်ယန်ကိုရာဒယ်မီယာမာil grido di dolore di tante persone a cui manca
la maringa ma che kan lu da jin sa na thaut thaw mu akuni lo at ni de na jin ngo jwe ni du a mya pya ye atan dwe ain dwe mi shu khan ya pi o yin ko atin chat son khwa ya du dwe a chan phat mu chaung thwet pye ya du dwe ye atan ko that cha ni ya bar de lo po yi han min ji ga ngo cha bar de nai ga ga tai wai ni ne myama pi du dwe ye akhet khe ko ma me cha bu myama pi rin ga khri yan phong naw ji dwe ne atu tu mit ta yak khan taung so bar de lo le po yi han min ji ga me cha bar de လူတွေရဲ့ရှင်တန်ရက်တီကွင်းကိုအတိမတ်ပြုဖို့တောင်းဆိုတဲ့တစ်ချိန်တည်းမှာဝိပုစုတောင်းရနေရာတွေဆေးရုံတွေနဲ့စာတင်ကျောင်းတွေကိုမဖျက်ဆီးဖို့ပုံဟမင်းကြီးဖရန်စစ်ကမေတ္တာရက်ခံသွားပါတယ်။စိတ်ပီတာရည်ရွယ်စုတောင်းပွဲကိုတက်ရောက်လာကြတဲ့အီတလီကမြန်မာအတိုင်းဝိုင်းအတွက်လည်းပုံဟမင်းကြီးကမေတ္တာပို့စုတောင်းပေးခဲ့ပါတယ
်။တပတ်အတွင်းကဒီမြန်မာသတင်းတွေကိုစုစည်းပြီးတော့နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာတဝမ်းမှာဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုစုစည်းတင်ပြပေးထားတာကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ယူကရိန်းကိုဥရောပတမက EU ရဲ့အဖွဲ့ဝင်လောင်းအဖြစ်သတ်မှတ်လိုက်ပါတယ်။နောက်ရေနံနဲ့လောင်စာဆီဈေးကွက်တွေတည်ငြိမ်အောင်ရုရှားနဲ့အီရန်တို့ပူးပေါင်းလက်တွဲလှုပ်ဆောင်နေပြီလို့ရုရှားကပြောပါတယ်။အာရှဒေသတချို့မှာတော့ရေဘေးတွေကျုံနေရပြီးအာဖဂန်နစ္စတန်နိုင်ငံမှာတော့ငလျင်လှုပ်လို့လူထောင်ခန့်သေဆုံးခဲ့ရပါတယ်။ဒီလိုတပတ်အတွင်းကထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုစူးစီးပြီးမဲ့ဤတန့်စင်တင်ဆက်ပေးထားပါတယ်။
ယူကရိန်းကိုကနအူးအဆင့်ဥရောပသမဂ္ဂ EU အဖွဲ့ဝင်လောင်းအဖြစ်ဒီသတင်းပတ်ထဲမှာမဲခွဲထောက်ခံလိုက်ပါတယ်။ဥရောပကော်မရှင်အနေနဲ့ရုရှားကျူးကျော်စစ်ထိုးခံနေရတဲ့ယူကရိန်းကို EU အဖွဲ့ဝင်လောင်းအဖြစ်လက်ခံရေးအလျင်အမြန်ဆုံးဖြတ်ပေးလိုက်တာပါ။ EU အဖွဲ့ဝင်လောင်းအဆင့်ဟာလက်ရှိအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်မှာပထမအဆင့်ဖြစ်ပြီးတော့နောက်တစ်ဆင့်တွေရောက်ဖို့နှစ်နဲ့ချီပြီးတော့ကြာနိုင်ပါတယ်။ဒီမိုကရေစီစံနှုန်းတွေအပါအဝင်နိုင်ငံရေးစီးပွားရေးတက်မှတ်ချက်စံတွေပြည့်မီဖို့လည်းလိုအပ်တာပါ။ယ Ukraine တို့ Moldova နဲ့ Georgia နိုင်ငံတွေကလည်း EU အဖွဲ့ဝင်လာအဖြစ်သတ်မှတ်ခံရပါတယ်ဂျွန်လ23ရက်နေ့ကစပြီးတော့ Belgium နိုင်ငံ Brussels မြို့တော် EU ဌာနချုပ်မှာနေ့ရက်ကြာကျင်းပခဲ့တဲ့ဥရောပခေါင်းဆောင်တွေရဲ့အစည်းအဝေးပွဲမှာရုရှားရဲ့ကျူးကျော်စစ်ကြောင့်ကမ္ဘာစားတောက်လုံခြုံမှုအပေါ်မှာတက်ရောက်မှုအပြင် Ukraine ကိုစီးပွားရေးစစ်ရေးလူသားချင်းစာနာမှုအကူအညီပေးဖို့တွေကိုပါဆွေးနွေးခဲ့ကြပါလိမ့်မယ်။ရေနံနဲ့လောင်စာဆီဈေးကွက်တွေတည်ငြိမ်အောင်လို့ရုရှားနဲ့ Iran တို့ပူးပေါင်းလက်တွဲလှုပ်ဆောင်နေတဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေး လက်ဗရော့ကဂျွန်လ23ရက်နေ့မှာပြောပါသေ
း Очередной раз подтвердили нашим иранским друзьям
ရင်းနှီးထုတ်လုပ်ရောင်းချနေတဲ့နိုင်ငံများအဖွဲ့ OPEC+ အဖွဲ့အတွင်းမှာသဘောတူညီချက်ရထားတဲ့အကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဟိုဆင်အမာအဗ်ဒူလာဟိုင်းနဲ့အတူအီရန်နိုင်ငံတဟေရန်မြို့မှာကျင်းပခဲ့တဲ့သင်းစာရှင်းလင်းပွဲအတွင်းမှာရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောတာပါ။အီရန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အီရန်နဲ့တခြားနိုင်ငံကြီးတွေကြားမှာရခဲ့တဲ့2015နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းရေးကိုရုရှားဘက်ကအပြည့်အဝထောက်ခံတဲ့အကြောင်းကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောဆိုခဲ့ပါသည်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာဂျွန်လ22ရက်နေ့ကစပြီးတော့စစ်တပ်အရာရှိကြီးတွေနဲ့အစည်းအဝေးကိုစတင်ကျင်းပခဲ့ပါသည်။မြောက်ကိုရီးယားစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာမူဝါဒတွေအကြောင်းဆွေးနွေးခဲ့တဲ့ဆိုပြီးတော့အစိုးရပိုင်သတင်းမီဒီယာတွေမှာဖော်ပြထားပါသည်။ရှီရန်တပ်ဖွဲ့တွေရဲ့စစ်စီရေးတာဝန်တွေတိုးမြင့်ဖို့စစ်စီရင်းနဲ့အကြီးကစစ်တပ်ရဲ့အဖွဲ့အစည်းပုံပြောင်းလဲဖို့အကြောင်းအရာတွေကိုဗဟိုစစ်ကော်မတီအစည်းအဝေးမှာဂျွန်လ22ရက်နေ့တုန်းကဆွေးနွေးခဲ့တဲ့အကြောင်း KCNA သတင်းထတာမှာဖော်ပြထားပါလိမ့်။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার စမ်းသပ်မှုအတွက်တိုးပြီးတော့ပြင်ဆင်နေတယ်ဆိုတာကိုဂျိုဒုဆက်သွယ်ရေးကရတဲ့ဓာတ်ပုံတွေမှာတွေ့နေရတဲ့အကြောင်း433ရက်ကအတည်ပြုထားပါလိမ့်။မြောက်ကိုရီးယားနိုင်ငံဟာ9နှစ်တွင်မှာပထမဆုံးတိုက်ချင်းဖြစ်ဒုံးကျည်စမ်းသပ်တာအပါအဝင်အရင်ကထပ်ပို့ပြီးတော့ဒီနှစ်အတွင်းမှာပဲ့ထိန်တက်ဒုံးကျည်စမ်းသပ်မှုတွေလုပ်နေတဲ့အချိန်မှာပဲဒီလိုမြောက်ကိုရီးယားစစ်တပ်အရာရှိတွေအစီအွေကျင်းပတာလည်းဖြစ်ပါလိမ့်။မဲခင်ပြောင်စုမှာဂျွန်လ21ရက်နေ့ကစပြီးတော့အသက်6လနဲ့အထက်ကလေးငယ်တွေကိုကိုဗစ် -19 ကာကွယ်ဆေးစထိုးပေးနေပါလိမ့်။ဒါမှန်အားဖြင့်ကအသက်6လကနေ4နှစ်ကြာကလေးငယ်တွေဟာလူကြီးတွေလောက်တော့ဒီယောဂါကိုပြပြတတ်တဲ့ခံစားရနိုင်တဲ့အနေနဲ့ပါလေ။ဒါမှလည်းကူးစက်မှုအဆိုးအဝါဆုံးကာလမှာကလေးငယ်4000ကျော်လောက်ဆေးရုံတင်ခဲ့ရပြီးတော့ကေယောဂါစဖြစ်ပြီးနောက်ပိုင်းအမေရိကန်ပြည်အောင်စုမှာမွေးကင်းစကနေ4နှစ်ကြာကလေးငယ်အယောက်900လောက်တည်ဆုံးခဲ့ရပါသည်။မိမတွေတော်တော်များများကတော့အခုလိုကလေးတွေကာကွယ်ဆေးထိုးဖို့အတီးပြုတ်လိုက်တဲ့ပုံမှာကြိုဆိုကြပါလိမ့်။အသက်အရွယ်ကြီးတဲ့သူတွေပထမဆုံးအုပ်စုအဖြစ်ကိုဗစ်ကာကွယ်ဆေးစထိုးပြီးတဲ့နောက်18လအကြာမှာပဲကလေးငယ်တွေအတွက်ကာကွယ်ဆေးကိုလည်းတိုင်းပြည်တစ်ဝက်မှာဖြန့်ဝေပေးနေရပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကတော့အသက်9နှစ်ကနေ17နှစ်ကြာကလေးငယ်တွေကာကွယ်ဆေးထိုးဖို့အတီးပြုတ်ပေးခဲ့ပါလိမ့်။အခုလို9နှစ်အောက်ကလေးတွေကိုဗစ်ကာကွယ်ဆေးထိုးဖို့ပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ခွင့်ပြုခဲ့ပြီးတဲ့နောက်အစိုးရကပြည်နယ်တွေကို Pfizer နဲ့ Moderna ကာကွယ်ဆေးစေတန်းကိုဖြန့်ဝေပေးနိုင်ခဲ့တဲ့အပေါ်မှာသမ္မတဂျိုးဘိုင်ဒန်ကချီးကျူးပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာဂျွန်လ22ရက်နေ့အစောပိုင်းတုန်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငင်ကြောင့်ကလင်းငယ်တွေအများပြားအပါအဝင်ပထမနေ့မှာတည်ဆုံးသူအနည်းဆုံး1000ကျော်နဲ့ဒဏ်ရာရသူ1500ကျော်ရှိတယ်ဆိုပြီးတော့တာလီဘန်အာဏာပိုင်တွေကပြောပါလိမ့်။အပြည့်စစ်အများစုကပါကစ္စတန်နဲ့နေဆက်ပါတီကအရှိတောင်ပိုင်းနဲ့ကိုစ်ပြည်နယ်တွေမှာဖြစ်တဲ့ဆိုပြီးတော့သူကပြောတာပါပြည်နယ်မျိုးတော်ကိုစ်ကနေ28မိုင်အကွာဗဟိုပြုတ်ပြီးတော့ဗိုလ်တုနဲ့အစောပိုင်းတုန်းကပြင်အား 6.1 အဆင့်ရှိတဲ့ငွေလှုပ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာန USGS ကပြောပါတယ်ပြိုကျနေတဲ့နေအိမ်တွေနဲ့အပျက်စီးတွေကိုလည်းတွေ့ရပါတယ်ဒီအပြည့်စည်ပြည်အောင်မှာပြိမိနေတဲ့သူတွေကိုတာလီဘန်ဥဆောင်တဲ့ကာကွယ်ရေးဝန်ကြီးဌာနကကြီးကြပ်ပြီးတော့ကူညီကယ်ဆယ်ပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာငရင်တန်တင်ခဲ့တဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်ဒေါ်လာ1000ပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းတောင်ကိုရီးယားအစိုးရကဒီနေ့တင်ပတ်နောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ဒီငရင်ဟာ2002ခုနှစ်နောက်ပိုင်း20အတွင်းမှာလူအသေးပြအများဆုံးငရင်လည်းဖြစ်ပါတယ်။မုန်တုံမူကြီးရဲ့အတွက်တောင်အာရှနိုင်ငံတွေမှာမူကြီးရေရှမ်းမှုကြုံနေရပါလေ။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာလည်းမုန်တုံအကြိုမူကြီးရဲ့အတွက်မြစ်တွေရေရှမ်းနေပါလေ။ရေကြီးတဲ့ပထမနေ့မှာလည်းအနည်းဆုံးလူ9ယောက်သေဆုံးပြီးတော့ရေကြီးမှုဆက်တိုက်ဖြစ်နေတဲ့နေ့တိုင်းမှာသေဆုံးသူဥယျာဉ်တိုးလာနေရပါ။ရ
ยีจีมูจังปีตูงาเดตมะงาตันลาโอเอ็นซอกว่าถั่วปี้ยาปิรออี้เดกะ3ตะตมะ9ตันลาวหาอสุยากะสอกปี้ทาเดยายีเตเรมาโคลงนี่จายาบาดิญาปายอุดแฮมปาปิเนมาลีตองซองเมียปิวยด้วยอเวปี้ลำมาจีเวไปทายาบาดิอสุยาเยเกเซยอภเวกะรอยีจีเยเนียกะปีตูริโกจูเรเนซวยปิรอจูซาเกเดเนียมาเปมิเนเดตูตะตองเวลากูเกเซทานันเกบาดิ ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းရက်ဆက်ပြီးတော့မိုးကြီးရေရှမ်းတဲ့အတွက်ပြည်သူ့ကိုယ်တော်သမားငါးတန်းထက်မင်းအစားအစာနဲ့အတောင်သုံးရေမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ပေါင်လောက်ထိတက်နေတဲ့ရေကြားထဲမှာလမ်းလျှောက်ပြီးတော့လူတွေတွာလာနေရသလိုအိမ်တွေလည်းရေမြုပ်ကုန်ပါတယ်။တချို့ကလှိနဲ့တွာလာနေရတာပါ။ဘင်္ဂလားဒေ့ရှ်အရှေ့ပိုင်းကဆီလ်ဟက်မြို့မှာမြစ်တရာကျော်အတွင် ူရသမဂကလေးသူငယ်များရဲ့မုံငွေခွဲကလေးပြောဆိုထားပါသည်ကျောင်းနိုင်ငံတောင်ပိုင်းမှာဒီသင်းပတ်ထဲမိုးကြီးပြီးတော့ဆန်းကျင်တည်ရေကြီးမှုဖြစ်နေတာကြောင့်ထောင်ထဲရှိတဲ့ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေရတဲ့အကြောင်းအစိုးရပိုင်းသတင်းတွေမှာဖော်ပြထားပါလိမ့်။ဇွန်လ22ရက်နေ့မှာတရုတ်နိုင်ငံတွေကမြစ်113ခုမှာစိုးရိမ်ရင်မှတ်တဲ့ကြော်လွန်ပြီးတော့ရေရှမ်းခဲ့ပါလိမ့်။အဲ့ဒီကမြစ်9ခုဟာသမိုင်းဝင်လောက်အောင်ဆန်းကျင်ချိုးပြီးတော့ရေရှမ်းနေတာဖြစ်တဲ့အကြောင်းတရုတ်ရေအရေးမြင့်ဆိုင်ရာဝန်ကြီးပြောတာကိုကိုးကားပြီးတော့အစိုးရပိုင်း CCTV သတင်းဌာနမှကြေညာခဲ့ပါလိမ့်။တရုတ်နိုင်ငံတောင်ပိုင်းထုတ်ကုန်အချက်ကြာဒေသကွမ်ကျိုးပြည်နယ်ရင်းတဲ့မြို့လူနေရပ်ကွက်တွေကရေပေးသိမ်မိသားစုတွေကိုကယ်ဆယ်ခဲ့တဲ့ရုပ်သံဖိုင်ကို CCTV သတင်းမှာဖော်ပြခဲ့ပါလေ။ကွမ်ကျိုးပြည်နယ်မှာမူကြီးရေရှမ်းတာကြောင့်လူ4,800လောက်ထိခိုက်ခဲ့အပြင်အိမ်အလုံး1,900ကျော်နဲ့နေရာဧက68ဧကပျက်စီးဆုံးရှုံးတာကြောင့်စီးပွားရေးအရဒေါ်လာ262တန်းပိုဆုံးရှုံးရတယ်ဆိုပြီးတော့ပြည်နယ်ရေးပေါ်ထိန်းသိမ်းဌာနကပြောဆိုတာကိုအစိုးရပိုင်းရှင်းဝါသတင်းအေဂျင်စီကဖော်ပြထားပါလေ။
မိတ်ဆက်တင်ဆက်ပေးခဲ့တဲ့တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်ဒီအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်မက်ခင်ဖြူထွေးတက်လှည့်ပြောပြပေးပါရှင်။ဒီလဆိုပိုင်းကအရှိတောင်အာရှနိုင်ငံတချို့ကိုတွားရောက်ပြီးမြန်မာအရေးဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံဒေးဗစ်ရှိုလီကသူခီးစဉ်အတွင်းဆွေးနွေးချက်တွေကို NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခန်တန်းနဲ့မနေ့ကဆွေးနွေးခဲ့တဲ့အကြောင်းပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်လာဖို့နဲ့မြန်မာပြည်သူတွေအတွက်စုစည်းညီညွတ်ပြီးတာယာဝပြောတဲ့နိုင်ငံနာဂတ်နိုင်ငံတစ်ခုဖြစ်လာအောင်ဝိုင်းဝန်းကူညီဆောင်ရွက်နေတဲ့အမေရိကန်အစိုးရရဲ့အားထုတ်ကြိုးပမ်းမှုတွေနဲ့မြန်မာနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဌာနမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ NUG ဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တဲ့ဆိုတာကိုနိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံရှိုလီကသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတဆင့်ပြောဆိုထားတာဖြစ်ပါရဲ့ရှင်။မြန်မာစစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကို R2B လို့အတူကခေါ်တဲ့နိုင်ငံတကာကအကာအကွယ်ပေးရမယ်တာဝန်ပြက်ကွက်နေတော့မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဦးကျော်မိုးထွန်းကပြောဆိုလိုက်ပြီးမြန်မာပြည်သူတွေကို R2B နဲ့အညီအမြန်ဆုံးကူညီပေးဖို့ကုလသမဂ္ဂကိုထပ်မံတောင်းဆိုပါရယ်။မြန်မာနိုင်ငံအတွင်းစိုးရွားလာတဲ့အခြေအနေတွေဟာပြည်တွင်းအာဏာပိုင်တွေကပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့ပြက်ကွက်တာမျိုးတောင်မဟုတ်တော့ပဲစစ်တပ်ကအာဏာအတွက်လူတွေကြောက်ရွံ့ထိတ်လိုက်အောင်ရည်ရွယ်ချက်ရှိရှိအကြမ်းဖက်တိုက်ခိုက်နေတာဖြစ်လို့2005ခုနှစ်ကချမှတ်ခဲ့တဲ့ R2B ပါစိုးရွားပြင်းထန်တဲ့လူခွင့်ရေးပြစ်မှုသတ်မှတ်ချက်တွေနဲ့ကိုက်ညီနေတယ်။ဒါကြောင့်အချိန်မီပြက်ပြက်သားသားအရေးယူပေးပါလို့တာမတ်ကြီးဦးကျော်မိုးထွန်းကမနေ့ကဒီကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့ R2B ဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာပြောဆိုသွားတာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာ1983ခုနှစ်ကစလို့ဖက်ဒရယ်အစိုးရကသတိသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကမနေ့ကပဲဖြတ်လိုက်ပြီးချင်းပါပဲ။သမ္မတဘိုင်ဒန်ကတော့တဟားတိုင်းပြည်အတွက်စိတ်မကောင်းစရာနေ့တနေ့လို့ပြောဆိုလိုက်ပြီးဒီအခွင့်အရေးပြန်လည်ရရှိအောင်ဆက်လက်တိုက်ပွဲဝင်သွားကြရမယ်အကြောင်းပြောပါရယ်။အခုဆုံးဖြတ်ချက်ရဲ့အကျိုးဆက်တွေကိုရင်ဆိုင်ကြရမယ်ပြည်နယ်တွေကအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်သူလှုပ်ဆောင်နိုင်တဲ့ဘက်ကနေအားလုံးဆောင်ရွက်သွားမှာပါလို့လေသမ္မတဘိုင်ဒန်ကမနေ့ကဒီတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးပြီးချင်းမကြခင်မှာပဲအင်ပီရိုမိတ်ကုန်းမှာပြောကြားသွားခဲ့ပါတယ်ရှင် ။ဇွန်လ25ရက်နေ့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုက6ရန်တိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill and Drake နဲ့ T TMOM လို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်လေးကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လင်းပေးခဲ့တဲ့အတန်လွင့်အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးပါတယ်ရှင် VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပျော်ဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်